Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA American အသံရဲ့2023ခုနှစ်အောက်တိုဘာလ25ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ30 40 50နဲ့လိုင်းလံမီတာ190တို့ကနေထပ်ရက်ဘိုင်းယူနားဆင်နိုင်ပါတယ်။ကျွန်မနှောင်လာပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။လွန်ခဲ့တဲ့24နာရီအတွင်း Israel ကဂါဇာမှာရှိတဲ့နေရာ400ကျော်ကိုလေကြောင်းတိုက်ခိုက်ခဲ့ပြီးတော့ပင်လယ်ကမ်းခြေမှာရှိတဲ့ဒုက္ခသည်စခန်းပါဝင်လူရာပေါင်းများစွာသေဆုံးတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဂါဇာမှာနိုင်ငံတကာဥပဒေကိုချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကအင်္ဂါနေ့ကဆွဆွဲလိုက်ပြီးတော့ချက်ချင်းပဲအပြစ်ခတ်ရက်စဲကြဖို့တိုက်တွန်းလိုက်ပါတယ်။စစ်ကောင်စီပို့ပြီးတော့အားနည်းသွားအောင်လုပ်နိုင်မဲ့ပို့ပြီးတော့ထိရောက်တဲ့လမ်းကြောင်းဖောက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကူစတဲ့တောင်းအန်ဒရူးစ်ကအထွေထွေညီလာခံရဲ့တတိယကော်မတီမှာပြောကြားသွားပါတယ်။
အရှေ့အလယ်ပိုင်းအရေးကြောင့်ဒေတာရင်အမေရိကန်အဆောက်အုံတွေအပေါ်ချိန်ချမှုတွေပေါ်ပေါက်လာတာတရုတ်ရဲ့ကမ္ဘာလန်းစီမံကိန်းမှာလက်တင်အမေရိကနိုင်ငံတွေတိုးလာတာနဲ့ပြည်ရင်းကစစ်ရေးသတင်းကိုလည်းဒီကနေ့ထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြေကြီးဩဇာယူကရိန်းမြန်မာလွမြောက်ရေးတိုက်ပွဲနိုင်ရှင်ချက်နဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးသတင်းတွေကိုဦးတင်မောင်တန်းပြောပြပေးပါရှင်။
လွန်ခဲ့တဲ့24နာရီအတွင်းဂါဇာကနေရာ400ကျော်ကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့ပြီးပင်လယ်ကမ်းခြေမှာရှိတဲ့ဒုက္ခသည်စခန်းပါဝင်လူရပေါင်းများစွာတည်ခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။လူ904ယောက်အနည်းဆုံးသေဆုံးခဲ့ကြောင်းနှစ်ပတ်ကျော်ဒီပဋိပက္ခမှာအနည်းဆုံးလူ5,991ယောက်သေဆုံးခဲ့ကြောင်းပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။အခုလိုသေဆုံးများလာတဲ့အတွက်ကုလသမဂ္ဂအတွင်းမှူးချုပ်ကအပြစ်ခတ်ရက်စဲကြဖို့တောင်းဆိုလိုက်ပါတယ်။ဒါပေမဲ့ချက်ချင်းအပြစ်ရလိုက်တာဟာဟားမတ်အဖွဲ့အတွက်အကျိုးရှိစေလိမ့်မယ်ဆိုပြီးအင်ဂျီရောအမျိုးသားလူကြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကတော့ပယ်ချလိုက်ပါတယ်။အခုလိုတိုက်ခိုက်မှုတွေကပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်အစ္စရေးကိုရောက်ရှိနေစဉ်အတွင်းမှာဖြစ်ခဲ့တာပါ။မက်ခရွန်ကအစ္စရေးကိုထောက်ခံလိုက်ပြီးဖမ်းဆီးထားသူတွေလွတ်ပြောက်ရေးကိုဦးစားပေးဖြစ်စဉ်းစားဖို့အစ္စရေးသမ္မတကိုပြောကြားပါတယ်။အီရန်နဲ့ဆီးရီးယားမှာရှိတဲ့ Islamic နိုင်ငံတော် IS အဖွဲ့ကိုတိုက်ခိုက်နေတဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ကဟားမတ်ကိုလည်းတိုက်ခိုက်ဖို့မက်ခရွန်ကအစ္စရေးဝန်ကြီးချုပ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအကြံပြုပြောကြားသွားခဲ့ပါတယ်။ဟားမတ်အဖွဲ့ကိုအစ္စရေးပြင်သစ်အမေရိကန်နဲ့တချို့နိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားကြတာပါ။ဂါဇာမှာနိုင်ငံတကာဥပဒေကိုချိုးဖောက်တာတွေရှိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကအင်္ဂါနေ့ကဆွဆွဲလိုက်ပြီးချက်ချင်းအပြစ်ခတ်ရက်စဲကြဖို့တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအစည်းအဝေးမှာမစ္စတာဂူတရက်ဆဲဆွေးနွေးချက်ကိုအစ္စရေးကဒေါသတကြီးနဲ့တုံ့ပြန်ခဲ့ပါတယ်။ပါလက်စတိုင်းနိုင်ငံခြားရေးဝန်ကြီးကလည်းပဋိပက္ခကိုဘာမှအရေးမယူတဲ့အတွက်ပြောဆိုပြီးရှုတ်ချလိုက်ပါတယ်။အောက်တိုဘာလ9ရက်ကဟားမတ်ရဲ့တုံ့လုံချောက်ချားပွဲအကြမ်းဖက်မှုပေါ်ခွင့်လွှတ်စရာမရှိပေမဲ့ပါလက်စတိုင်းတွေပေါ်အစုပေါင်းသဘောနဲ့အပြစ်ပေးဖို့လုပ်နေတာကိုတော့အစည်းအဝေးအဖွဲ့မှာမစ္စတာဂူတရက်ဆ်ကတတိပေးလိုက်ပါတယ်။ဂါဇာမှာနိုင်ငံကလူသားချင်းစာနာထောက်ထားရေးဥပဒေကိုရှင်းရှင်းကြီးချိုးဖောက်နေကြတာမျက်မြင်တွေ့နေရတဲ့အတွက်နဲ့နဲ့ရှိုက်ရှိုက်ရထိုင်မအေးဖြစ်မိတဲ့အကြောင်းနဲ့နဲ့ကైပဋိပက္ခရဲ့ဘယ်အဖွဲ့ကမှနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေရဲ့အထက်မှာမရှိကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကပြောပါတယ်။ဒါပေမဲ့ဘယ်အဖွဲ့ရဲ့လို့တော့နာမည်ထုတ်ဖော်ပြောကြားသွားတာမရှိပါဘူးခင်ဗျာ။တရုတ်နိုင်ငံမှာတော့တရုတ်နိုင်ငံကကာကွယ်ဝင်ကြီးကိုယာဒုကထုတ်ပယ်လိုက်ပါတယ်။ဒါဟာလာပေါင်းများစွာအတွင်းထိတ်တန့်တာဝန်ရှိသူတယောက်ကိုဒုတိယကြိမ်ထုတ်ပယ်လိုက်တာပါ။ခန္ဓာပြီး9လကြာမှဖယ်ရှားလိုက်တာလည်းဖြစ်ပါတယ်။မစ္စတာလီရှန်ဖူးကိုဖယ်ရှားလိုက်ရတဲ့အကြောင်းနဲ့ပတ်သက်ပြီးဘာမှမပြောသလိုဝင်ကြီးအစ်စ်ကိုလည်းခန့်မထားသေးပါဘူး။နိုင်ငံတော်ပိုင်းမီဒီယာတွေရဲ့အလိုအရဆိုရင်တော့အင်္ဂါနေ့မှာကျင်းပခဲ့တဲ့နိုင်ငံတော်ဆိုင်ရာပြည်သူ့လွှတ်တော်ရဲ့အမြဲတမ်းကော်မတီအစည်းအဝေးကနေအသက်65နှစ်ရှိပြီဖြစ်တဲ့မစ္စတာလီကိုဖယ်ရှားခဲ့တာပါ။သူ့အပြင်ရခိုင်နိုင်ငံရဲ့ဝင်ကြီးကင်ကန်းကိုလည်းနိုင်ငံတော်ကောင်စီဝင်ယာဒူးကနေဖယ်ရှားလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းလီကိုအောက်ဂုတ်လကလေးကလူမြေကွင်းမှာမတွေ့ရတော့တာပါပစ္စည်းဝယ်ယူရေးနဲ့ပတ်သက်လို့ခြားစားမှုရှိတယ်ဆိုပြီးစုံစမ်းခံနေရတဲ့အကြောင်းရိုက်တာသတင်းကပြီးခဲ့တဲ့လမှာရေးခဲ့ပါသေးတယ်ရုရှားကနေတိုက်လေရင်တွေနဲ့တခြားပစ္စည်းတွေရယူရမှာမစ္စတာလီပါဝင်ခဲ့တဲ့အခန့်ကဏ္ဍကြောင့်အမေရိကန်ကတူပိတ်ဆို့အရေးယူထားပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ကီလိုဟတ်ဇ်12.13မှ Hydrometer laser kilohertz conlaitonia. Hydrometer nazete kilohertz nashe congane. Lilamida diagose kilohertz denga congarogane tonal vinivation.
Bodu name netherinugo. Few ega selecting anybody. Sikonsi, Bobby, Anne, or Lone, I may. Bobby, tea out there, lunch, jaw, pound, and boom, yoni jaw. Manaisa, Kulatamga, Luke, Quinye, two goes like Tom Andrewska, Trinidagaya, Tatia, comedy go, Pioja, like Bade. Banulo, a digger, Banaisa, a poisey, and a jet lazy young wedago, Bimba Pietabi, basic ye you are bowing. Sikonsi, yet look who ye chopa murugo, a poor winding and we got bouncer, ye nice saw ye la jada, rejo. မျောလင်းပြီးတာဖြစ်ပါတယ်လို့လူသားချင်းစာတာထောက်ထားရေးရင်ကျင်းမှုနဲ့လူမှုရေးရာကိစ္စတွေကိုစဉ်းစားတဲ့ကော်မတီကိုတနင်္လာနေ့ကပြောကြားခဲ့တာပါဒီရရှိလာတဲ့အချိန်ဟုံပေါ်မှာပို့ပြီးခိုင်မာပေါင်းဆက်ညှိနှိုင်းဆောင်ရွက်ကြပြီးစစ်ကောင်စီပို့ပြီးအားနဲ့အောင်လို့ဖို့ခုအချိန်ရောက်ရှိနေပါပြီလို့လည်းသူကတိုက်တွန်းလိုက်ပါတယ်စစ်ကောင်စီဟာကတောင်းကနေ့အကြမ်းဖက်မှုတွေလုပ်တဲ့အဖွဲ့ဖြ အမေရိကန်သမ္မတဟောင်းထရမ့်ရဲ့ရခင်မဲဆွယ်စီယုံရေးတက်ရရှိနေကအပြစ်ရှိတဲ့အကြောင်းအင်္ဂါနေ့မှာအစိုးရရှိနေနဲ့ညနိုင်ဝင်ခိုင်းလိုက်ပါတယ်။၂၁ရွေးကောက်ပွဲမှာရှုံးနေခဲ့တာကိုပဲဖြတ်ဖို့ကြိုးစားခဲ့တာနဲ့ပတ်သက်ပြီးဂျော်ဂျီယာပြည်နယ်အစိုးရရှိနေကမစ္စတာထရမ့်နဲ့အပေါင်းပါဆက်ရှိအောင်ကိုတရားစွဲဆိုထားခဲ့တာပါ။အသက် အခုတိထားတာတွေကိုအဲ့ဒီတော့ကကျွန်မတိခဲ့လို့ရှိရင်ရွေးကောက်ပွဲပြီးမှာမစ္စတာထရမ့်ကိုကျွန်မကူစားပြုဖို့ညှင်းဆိုခဲ့မှာပါပဲလို့မစ္စအဲလစ်ကပြောကြားခဲ့ပါတယ်။ထရမ့်ကအဲ့ဒီတော့ကရှင်းနေတွေဖြစ်ကြတဲ့ကန်နက်ချစ်ပရိုနဲ့ဆစ်နီပါဝဲတို့ကလည်းပြီးခဲ့တဲ့အပတ်လုံးကအပြစ်ရှိကြောင်းဝန်ခံခဲ့ကြပါတယ်။သူတို့သုံးလို့ဟာအခုလိုညှိနှိုင်းလိုက်တဲ့အတွက်ထောင်မကျကြတော့ပဲ ါတယ်ဆက်နွယ်နေတဲ့အမှုတွေမှာလည်းအစ်စ်စေးခံပေးကြရမှာဖြစ်ပါတယ်ညာယီတု AI သုတေတ၃ခုရဲ့၃ပုံကိုအစိုးရတွေနဲ့ကုမ္ပဏီတွေကလုံခြုံရေးနဲ့ကြီးဝတ်စည်းကမ်းတကျအသုံးပြုရေးအတွက်အသုံးပြုတင်ကြတယ်လို့ထိတ်တန့် AI သုတေတီတွေကသူတို့ရဲ့စာရမ်းမှာအင်္ဂါနေ့ကပြောကြားလိုက်ကြပါတယ်နာတာမျိုးမှာကျင်းပမဲ့ AI လုံခြုံရေးနိုင်ငံတကာထိပ်သီးညီလာခံမှာကျင်းပမည်တပတ်လုံးမှာဒီစာရန်ကိုထုတ်ပြန်ခဲ့ကြတာဖြစ်ပြီး AI အနေကိုကာကွယ်ဖို့အစိုးရတွေနဲ့ကုမ္ပဏီတွေကလှုပ်ဆောင်ကြရမယ်ဆောင်ရွက်ဖွဲ့စည်းရင်းကိုလည်းစာရန်မှာဖော်ပြထားပါတယ်ဒီစာရန်ရှင်ကို Nobel ဆုရှင်တူအပါအဝင် AI Academy ပညာရှင်တရားစင်ကျော်ကကျူးစုခဲ့ကြတာပါလက်ရှိအခြေအနေမှာတော့ AI လုံခြုံရေးဆရာဥပဒေစည်းမျဉ်းတွေကျယ်ကျယ်ပြန့်ပြန့်မရှိသေးပါဘူးယောပတ်သမဂ္ဂကတင်ပြထားတဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့လေဥရောပပါလီမန်အမတ်တွေကကိစ္စတော်တော်များများပေါ်သဘောတူကြဖို့အတွက်ဆွေးနွေးညှိနှိုင်းနေကြဆဲဖြစ်ပါတယ်။ AI လုံခြုံရေးမှာအရင်းအမြစ်နဲ့မှုကမြန်မြန်ဖြစ်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ AI ကလုံခြုံရေးဖြစ်ပေါ်တိုးတက်မှုထက်ပိုပြီးမြန်မြန်ဆန်းဆန်းတိုးတက်နေလို့ပါလို့ AI ကိုစခဲ့သူ၃ဦးတည်းကတဦးဖြစ်တဲ့ယောရှုဝဘန်ဂျိုကပြောကြားပါတယ်ခင်ဗျာ။
ဖုတ်ထုံးနဲ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုတော့ဦးတင်မောင်တန်းကကြီးညာခဲ့တာပါရှင် VOA မြန်မာပိုင်းကနေဖုတ်ထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားပါတော့မယ်အရင်ဆုံးတော့နိုင်ငံတကာထိတ်တန့်ရောက်သတင်းဖြစ်တဲ့ Israel Palestine ပဋိပက္ခနောက်ဆုံးအခြေအနေအကြောင်းကိုတင်ဆက်ပေးပါမယ်အရှေ့အလယ်ပိုင်းမှာကျပြတ်တဲ့စစ်ပွဲဖြစ်ပွားမှာကိုဆိုရင်လာရတဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့စစ်ရင်အားတွေထပ်ပြီးတော့တိုးချလာနေပြီးဒေတာရင်းမှာရှိတဲ့အမေရိကန်တွေနဲ့အဆောက်အုံတွေကိုချိန်ချောင်းမှုတွေတိုးလာနေတယ်လို့လည်းသတိပေးနေပါတယ်။စင်နီစိန်တင်ပြပို့ထားတာကိုတော့ကိုငင်းချားကဆက်ပြီးတော့တင်ပြထားပါတယ
်။ဂါဇာဒေတာကိုအစ္စရေးကလေကြောင်းတိုက်ခိုက်မှုတွေတိုးလုံနေခဲ့ပြီးပဝင်းကြီးတစ်ခုလုံးပျက်စီးခဲ့ရသလိုမြေပြင်မှာလည်းထိုးစစ်စတင်တော့မယ်လို့မျှော်လင့်ထားကြတာပါကျယ်ပြန့်တဲ့စစ်ပွဲဖြစ်ပွားမှာကိုစိုးရိမ်နေတဲ့တစ်ချိန်တည်းမှာပဲဒေတာရင်းကအမေရိကန်အချိုးစည်းပွားတွေအပေါ်တိုက်ခိုက်မှုတွေတိုးလာနေတယ်လို့အင်ဂျီရောအမျိုးသားလုံခြုံရေးကောင်စီညှိနှိုင်းရေးမှူးဂျွန်ကာဘီကပြောပါတယ်
We know Iran continues to
Hamas နဲ့ Hezbollah ကို Iran ကဆက်လက်ထောက်ပံ့နေတာကျွန်တော်တို့သိပါတယ်။အခုအဖြစ်အပျက်တွေကို Iran ကအနီးကပ်စောင့်ကြည့်နေတာလည်းသိပြီးတချို့ကိစ္စတွေမှာဆိုရင်တက်တက်ကြွကြွနဲ့တိုက်ခိုက်မှုတွေဖြစ်အောင်လုပ်ပေးတယ်လို့ဒီပဋိပက္ခမှာ Iran နဲ့ကိုဂျိုးစီးပွားထွက်အောင်လုပ်မဲ့သူတွေကိုမြှောက်ပေးပါတယ်။Iran ရဲ့ရည်ရွယ်ချက်ကဒီနေရာမှာငြင်းလို့ရအောင်လှုပ်ထားတာဖြစ်ပေမဲ့ကျွန်တော်တို့ကဒါကိုခွင့်ပြုမှာမဟုတ်ပါဘူး။ဒေတာတွင်းကျွန်တော်တို့အကျိုးစီးပွားချင်းချောက်တာတွေကိုလည်းမရင်ဆိုင်ပဲဒီတိုင်းလွတ်ထားမှာမဟုတ်ပါဘူး
။ American ကာဝေးဝန်ကြီး Lloyd Austin ကလည်းပြီးခဲ့တဲ့တနင်္ဂနွေနေ့က ABC ရုပ်သံရဲ့ This Week အစီအစဉ်မှာ American အနေနဲ့အရှေ့အလယ်ပိုင်းဒေတာမှာစစ်အင်အားတိုးချထားမယ်လို့ပြောပါတယ
် Jonathan, as you know, recently we've seen rocket and UAV attacks against bases housing
rocket and drone တွေကိုသုံးပြီးကျွန်တော်တို့တပ်တွေရှိတဲ့စီးရီးယားနဲ့အီရတ်ကခြေစိုက်စခန်းတွေကိုတိုက်ခိုက်ခဲ့ပါတယ်စစ်အရှိန်မြင့်လာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်အခုလက်ရှိတွေ့နေရတာကဒေသတွင်းမှာရှိတဲ့ကျွန်တော်တို့တပ်တွေနဲ့လူတွေပေါ်တိုက်ခိုက်မှုတွေတိုးလာတာပါဒါကြောင့်ကျွန်တော်တို့တပ်တွေနေရာကောင်းမှာလုံခြုံအောင်ကာကွယ်ပေးတာတွေလုပ်ရမှာပါအ
ော်တိုဘာလ9ရက်နေ့ကအစ္စရေးတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်စ်ရဲ့တိုက်ခိုက်မှုတွေကြောင့်အစ္စရေး1400ကျော်တေဆုံးခဲ့ရပြီးဂါဇာဒေသကိုအစ္စရေးရဲ့လက်တုံ့ပြန်တိုက်ခိုက်မှုတွေကြောင့်လည်းပါလက်စတိုင်းအနည်းဆုံး 5000 လောက်တေဆုံးခဲ့ရပါပြီးကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့စစ်ပွဲခဏရပ်ထားဖို့တောင်းဆိုထားပါတယ်။ဒါနဲ့ပတ်သက်ပြီးတနင်္လာနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမက်သျူးမေလာကအခုလိုတုံ့ပြန်ပါတယ်။
Any ceasefire အပြစ်ရထားလိုက်ရင် Hamas အဖွဲ့ကိုအနာပေးပြန်လဲစုစည်းစေပြီး Israel အပေါ်အကြမ်းဖက်မှုတွေပြန်လုံနိုင်အောင်အစင်သင့်လုပ်ပေးလိုက်တယ်လို့ဖြစ်သွားနိုင်ပါတယ်
။ Gaza ဒေသကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့စစ်ပွဲခဏရပ်ထားဖို့တောင်းဆိုတာကို Hamas အဖွဲ့ကခေါင်းဆောင်တွေကလည်းထောက်ခံမယ်လို့ယုံကြည်တဲ့အကြောင်း EU နိုင်ငံသားရေးမူဝါဒအကြီးအကဲ Joseph Borrell ကလည်းပြောပါတယ်။ကုန်ကားအစီး20လောက်ဝင်သွားပြီးတဲ့နောက်ဂါဇာဒေသကိုအကူအညီတွေကတဖြည်းဖြည်းချင်းဝင်နေတာပါဒါပေမဲ့လည်းလောင်စာဆီတင်သွင်းခွင့်မရတာကြောင့်ဆေးရုံခွဲစိတ်ခန်းတွေရထားရမလို့ဖြစ်နေပြီးပါလက်စတိုင်းနှစ်တန်းကျော်ဟာလည်းအကူအညီရဖို့ဆောင်ဆိုင်နေပါတယ်ခင်ဗျာ
အရှေ့အလယ်ပိုင်းအရေးကြောင့်ဒေသတွင်အမေရိကန်ရဲ့စောက်အုံတွေချင်းချောင်းမှုတွေတိုးလာတဲ့အကြောင်းကိုငင်းချမ်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းမနေ့ခင်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အစ္စရေးနဲ့ဟာမတ်စ်အကြားစစ်ပွဲတွေဆက်ဖြစ်နေတာနဲ့အမျှအမေရိကန်ပြည်ထောင်စုမှာရှိတဲ့အစ္စလမ်ဘာသာရေးအဖွဲ့အစည်းတွေဂျူးဖျားကျောင်းတွေနဲ့စာသင်ကျောင်းတွေမှာအကြမ်းဖက်ဖို့ချင်းချောက်သားတွေဂျုံလာရပါတယ်အခုလိုချင်းချောက်မှုတွေဖြစ်လာအောင်ဘာတွေကဆစ်ဆော်နေတာပါလဲဒီလူမှုအတိုင်းဝိုင်းတွေအနေနဲ့သူတို့ရဲ့ဘေးကင်းလုံခြုံရေးအတွက်ဘာတွေစူးစမ်းဆောင်ရွက်နေကြရပါသလဲ VOA သတင်းထောက် Veronica Boglidas Iglesias ပေးပို့တဲ့သတင်းကိုတော့မှတ်ခင်ဖြူတွေကတင်ပြပေးထားပါတယ်ရှင်
အစ္စရေးမှာစစ်ပွဲဆိုင်ရာသဘောထားရည်တည်ချက်မတူညီတာတွေကနေပေါ်ပေါက်လာတဲ့ချမ်းဖက်ချင်းချောက်မှုတွေကအမေရိကန်အစ္စလာမစ်စစ်ဆင်ရေးကောင်စီ CIA ရဲ့နှစ်ပတ်လည်တွေ့ဆုံပွဲကိုလျှို့ဝှက်နေရတဲ့ခုကိုရွှေ့လိုက်ရတဲ့အထိဖြစ်ခဲ့ပါတယ်။ဆယ်စုနှစ်နှစ်စုအထွေမှာပထမဆုံးချိန်ကုလို့ကြုံရတာပါ။ဒီဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူး Edward Ahmed Mitchell ကအခုလိုပြောပါတယ်
The hotel informed us they were receiving significant death threats, threats to plant bombs.
ဝဲလုံးမဲ့နေကိုဝင်စီးမယ်၊ကားကူတော်ကိုဘုံခွဲမယ်၊အသက်အန္တရာယ်ပြုမယ်ဆိုတဲ့ချင်းချောက်စာတွေရတဲ့အကြောင်းဟိုတယ်ကကျွန်တော်တို့ကိုသိပေးပါတယ်။ပါလက်စတိုင်းသားတွေရဲ့အခွင့်အရေးအတွက်ကျွန်တော်တို့ဖွဲ့ကကူညီထောက်ပံ့နေတာကိုမချိနဲ့ကြတဲ့မွတ်စလင်ဆန့်ကျင်ရေးသမားတွေ၊ပါလက်စတိုင်းဆန့်ကျင်ရေးအစိုးရတွေစီကလာတဲ့ချင်းချောက်မှုတွေပါ။
အလားတူအမေရိကန်ဂျူးဖျားကြောင်တို့ချို့မှလည်းအရှိလေပိုင်းပြပခါနဲ့ဆက်ဆက်ပြီးတော့ပဲဘုံခွဲတိုက်ခိုက်မှုချင်းချောက်တာတွေရှိလာလို့လူကိုယ်တိုင်ရောအွန်လိုင်းမှာတွဲလုပ်တဲ့ဝိပုပွဲတွေထိခိုက်ခဲ့ရတယ်လို့အမေရိကန်ဂျူးကော်မတီကပြောပါတယ်။ဒီကော်မတီဟာအောက်တိုဘာလ21ရက်နေ့တုန်းကဒီထရိုက်မြို့ကနေအိမ်မှာဂျားနယ်ထူအသက်ခံခဲ့ရတဲ့ Isaac Agree Downtown Senegal Boat အဖွဲ့ဥက္ကဋ္ဌစမန်သာဝိုးနဲ့လည်းချိတ်ဆက်နေတာဖြစ်ပါတယ်။စမန်သာဝိုးတပ်ဖြတ်ခံရမှုဟာအမုန်းတရားကိုအခြေခံတဲ့ရာဇဝတ်မှုဆိုတာမျိုးတသက်ထောက်ထားမတွေ့ရသေးပေမဲ့လို့စုံစမ်းမှုတွေဆက်လုပ်နေဆဲဖြစ်ပြီးဂျူးကောင်းဆောင်တွေအတွက်ကတော့ပိုးပြီးဂယူဆိုင်နေထိုင်လာရတဲ့အခြေအနေဖြစ်လာတာပါ
။ We're seeing individuals really trying to take efforts to ensure their personal information is not
သူတို့ရဲ့ပုဂ္ဂိုလ်ရဲ့အချက်အလက်တွေလူတိုင်းမသိအောင်တူတူတိတ်တိတ်ဂယူဆိုင်နေလာရတာမျိုးတွေတွေ့လာရပါတယ်။အင်မတန်ကိုသတိမပြတ်ဂယူဆိုင်နေနေရတဲ့ကာလပါ
ဒီလိုဂျူးတိုင်းဝိုင်းမှာရောမွတ်စလင်တိုင်းဝိုင်းချာမှာပါဆိုရင်ထိလက်မှုတွေရှိလာနေတာပါဒီထဲမှာမွတ်စလင်ကျောင်းသူကျောင်းသားတွေပညာသင်ယူနေကြတဲ့ NGO အဖွဲ့တစ်ခုဖြစ်တဲ့ American Islam စာသင်ကျောင်းများအဖွဲ့ချုပ်လည်းပါပါတယ်ဒီဖွဲ့ရဲ့မှုဆောင်ညွှန်ကြားရေးမှူးရှာဇခန်းက Skype ကတဆင့် VOA ကိုအခုလိုပြောပါတယ်
On Friday there was one full-time Islamic school
in the Chicagoland area that received credible
တောက်ချန်နေတုန်းကရှီကာဂိုမြို့မှာရှိတဲ့ Islam အချိန်ကြီးစာတင်ကြောင်းကိုချင်းချောက်တဲ့စာတွေရပါတယ်တကယ်ချင်းချောက်စာအစ်စ်တွေပါဒါကြောင့်တင်ကြားမှုတွေကိုအွန်လိုင်းပြောင်းလဲရပါတယ်အတန်းကြီးကျောင်းသူကျောင်းသားတွေကတော့လက်ရှိအခြေအနေနဲ့ပတ်သက်တဲ့သူတို့ရဲ့ခံစားချက်တွေနဲ့ဘေးကင်းလုံခြုံအောင်ဘလို့နေထိုင်ကြတယ်ဆိုတာတွေကိုအချင်းချင်းဝေးမျှပြောဆိုတာတွေလုပ်စီပါတယ်
ကျူးစာတင်ကျောင်းတွေမှာလည်းလုံခြုံရေးအစီအမံတွေတွင်းမြစ်ဖို့အတွက်ရန်ပုံငွေတွေပိုးပြီးတော့တုံးလာရပါတယ်။ Orthodox သမဂ္ဂလက်အောက်အစီအစဉ်တစ်ခုဖြစ်တဲ့ Teach Coalition အဖွဲ့က Dan Mitzner ကအခုလိုပြောပါတယ်
။ Shatterproof glass and bollards and all of these other safety measures that institutions can't
ဒေါ်ယုံကြီးစံမပေါက်တဲ့မှန်တွေတိုက်ခိုက်လာရင်ဟန်တာဖြစ်စေမဲ့တိုင်တွေစတဲ့လုံခြုံရေးအစီအမံတွေလုပ်လာရပါတယ်။ကမ္ဘာတစ်ဝန်းကဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံရေးခေါင်းဆောင်တွေကိုတောင်းဆိုချင်တာကတော့ဂျူးမုန်တရေးဝါဒီတွေကိုရောအစ္စလာမ်မုန်တရေးဝါဒီတွေကိုရောမုန်တရားနဲ့အကြမ်းဖက်တာပြောဆိုတာတွေကိုပါရှုံချကြဖို့ပါဒါတွေကိုအာမပေးပဲရက်တအောင်လုပ်ပေးကြပ
ါလက်ရှိအစ္စရေးဟာမက်စစ်ပွဲအပြင်အခုချိန်ဟာလူငယ်ငါးနှစ်ကပင်ဆယ်ဗေးနီးယားပြည်နယ်ဖစ်ဖတ်မြို့မှာဂျူးဖျားကြောင်တိုက်ခိုက်ခံရတဲ့နှစ်ပတ်လည်အချိန်နဲ့ဖြစ်နေတာကြောင့်ဂျူးလူမှုတိုင်းဝန်ကြားစိုးရိမ်ထိတ်လန့်မှုတွေကတော့ပိုများလာနေတာဖြစ်တယ်လို့ VOA ကိုဖြေကြားသူတွေကပြောပါတယ် Tree of Life ဂျူးဖျားကြောင်ကိုဂျူးစံကြီးအကြံဖက်သမားတို့ကတိုက်ခိုက်ခဲ့တာအောက်တိုဘာလ28ရက်တောက်ကြနေဆိုရင်9နှစ်ပြည့်ပါပြီတိုက်ခိုက်ခဲ့သူကတော့ဒေသချမှတ်ခံထားတာပါလက်တလုံးမှာတော့ဂျူးလူမှုအတိုင်းဝန်ဘေးကင်းလုံခြုံရေးအတွက်တာဝန်ရှိသူတွေကပိုးပြီးအားစိုက်ဆောင်ရွက်ပေးနေကြတယ်လို့ဒန်မစ်စနာကပြောပါရရှင်
ဒီ OA season တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဖဲမှာတွေ့ရတဲ့တိုက်ရိုက်နာစီရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလောTV magazine နဲ့ဗီဒီယိုသတင်းတိုလေးတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။သတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့တရုတ်နိုင်ငံရဲ့ကပလန်းစီမံကိန်းသတင်းဖက်ဆက်ချင်ပါတယ်။လက်တင်အမေရိကနိုင်ငံ20ကျော်တို့ဟာတရုတ်ရဲ့ကပလန်းစီမံကိန်းမှာပါဝင်ဆောင်ရွက်နေကြပြီးတော့အဲ့ဒီအထက်မှာကုန်သွယ်ရေးနဲ့အခြေခံအဆောက်အအုံစီမံကိန်းတွေလည်းပါဝင်ပါတယ်။တရုတ်ရဲ့စီမံကိန်းကနေဒေတာအတွက်အကျိုးအမြတ်ဘယ်လိုရရှိသလဲဆိုတာနဲ့အမေရိကန်အနေနဲ့ဘာကြောင့်ဆိုရင်တင်တယ်လဲဆိုတာကို POA သတင်းထောက် Elizabeth Lee ကစူးစီးတင်ပြထားပါတယ်။မတ်တင်ကြီးထိုက်ကဆက်ပြီးတော့ပြောပြမှာပါရှင်
။ GLS စီမံကိန်းတွေကနေစိတ်ကန်းတွေအထိတရုတ်ရဲ့ခြေလှမ်းတွေကလက်တည်းအမေရိကန်တလွှမ်းမှဖြန့်ကျက်ကြီးချွာလာနေပါတယ်။American Army War College မဟာဗျူဟာလေ့လာရေး Institute ကလက်တည်အမေရိကသုတေသနပါမောက်ခ Ivan Illich ကတော့အခုလိုပြောပါတယ်
The engagement
ထိတွေ့ဆောင်ရွက်မှုကအင်မတန်မှကြီးမားကျယ်ပြန့်ပါတယ်ပိုပြီးကြီးထွားဖွံ့ဖြိုးလာနေပါတယ
်ကပလန်းစီမံကိန်းကတစဉ်တရုတ်ဟာကုန်သွယ်ရေးအခြေခံအဆောက်အအုံတည်ဆောက်ရေးတိုးလာသလိုကမ္ဘာတဝဆက်ဆံရေးလည်းတည်ဆောက်လာပါတယ်လက်တည်အမေရိကခေါင်းဆောင်တွေနဲ့တရုတ်ရဲ့ထိတွေ့ဆက်ဆံမှုကတိတိတတာအရှိန်ရလာတာတွေ့ရကြောင်းလိလာသူတို့ကပြောပါတယ်ပြည်သူ့မှာတရုတ်တည်ဆောက်တဲ့မဟာစိတ်ကမ်းလို့စီမံကိန်းမျိုးတွေနောက်ကုန်စည်စီးစင်မှုလည်းတိုးလာပါတယ် Costco Shipping လုပ်ငန်းရဲ့ Corporate Affairs Manager Mario Di La Casa ကအခုလိုပြောပါတယ
် Y al ser un concentrador
ကမ္ဘာအစည်းအဝေးကုန်တင်သင်္ဘောကြီးတွေကိုလက်ခံနိုင်မဲ့အချက်အချာဖြစ်တာကြောင့်အာရှရဲ့အဓိကဝင်ပေါက်ဖြစ်လာနိုင်တယ်လို့တောင်အမေရိကကနေအာရှအတွက်အဓိကဝင်ပေါက်လည်းဖြစ်လာပါလိမ့်မယ်
။ဒါပေမဲ့လည်းတရုတ်စီမံကိန်းတွေရဲ့စီးပွားရေးဂရီကဝတ်တွေကတော့တချို့သူတွေအတွက်အကောင့်ထဲပေါ်မလာသေးပါဘူး။ဒီထဲမှာအီကွေဒေါနိုင်ငံရဲလျက်စစ်ဆက်ရုံအနီးမှာနေတဲ့လူးဝစ်ဟာရီယာလည်းအပါအဝင်ဖြစ်ပါတယ်။
El proyecto hidroeléctrico iba a ser turístico.
Y allí ese Simangain ga khí twa longan go hnit tin pe nai me. Sayong go chi bo lu re po bi la ja me lo so khe be me phit ma la ba u.
Sayong ti sao PCP nao 6 ne a ja 2022 khu ne a twin ma hlyet se thop phu yin lwet de ta bai twin ma ek kwe ya paw 18000 jo thi shi la ba de. Di ek kwe chang ni go ro ti cha a phwet khu ne sis si pi ဘေကင်းကြောင်ဆုံးဖြတ်ထားကြောင်းတရုတ်တယုံကပြောဆိုရာကိုနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။ ဒီလိုအခက်အခဲတွေရှိနေပေမဲ့ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတစ်ယောက်ဟာလက်တင်အမေရိကန်နဲ့ထိတွေ့ဆက်ဆံမှုဆက်လက်တိုးမြင့်လာနေပါတယ်။အကြောင်းရင်းတွေလည်းအများအပြားရှိပါတယ်။အမေရိကန်အာမီဝါကောလိပ်မဟာဗျူဟာလေ့လာရေးအင်စတီကျူကလက်တင်အမေရိကသုတေသနပါမောက်ခEvan Ellis ကအခုလိုဆက်ပြီးပြောပါတယ
် is part of its economic expansion
ဒီဝါရီချဲ့ထွင်မှုတစ်စိတ်တစ်ပိုင်းရတရုတ်ပြည်သူ 1.4 ဘီလီယံအတွက်စနေအခါကုန်စည်တွေလုံလောက်အောင်ရဖို့လိုအပ်တယ်လို့ဈေးကွက်နဲ့နှီးပညာရဖို့ကလည်းလိုအပ်နေပါတယ
်လက်တင်အမေရိကမှာအများပြရှိနေတဲ့ရေနံနောက်သန့်စင်နှီးပညာတွေမှာသုံးတဲ့လေတီယံလိုဓာတ်သတ္တုတွေကိုလည်းတရုတ်ကလိုအပ်ပါတယ်ချီလီဘိုလီးဗီးယားအာဂျင်တီးနားတို့ဟာဆိုရင်ကမ္ဘာလီသီယံဓာတ်သတ္တု68ရာခိုင်နှုန်းလောက်ပိုင်ဆိုင်ထားတာဖြစ်ပါတယ်။တရုတ်နိုင်ငံပိုင်လုပ်ငန်းကြီးတွေကရွှေဘျူးလို့ခေါ်တဲ့သတ္တုလုပ်ငန်းမှာရင်းနှီးမြှုပ်နှံနေကြပါတယ်။သုတေသနပါမောက်ခအီဗန်အီလီစ်ကအခုလိုဆက်ပြီးပြောပါတယ်
။ Chinese SOEs
တရုတ်နိုင်ငံပိုင်လုပ်ငန်းကြီးတွေနဲ့တခြားလုပ်ငန်းတွေကဥဆောင်နေပြီးတိတ်ကိုအချိန်ဆက်မိမိပပနဲ့နဲ့ပုံစံမျိုးနဲ့ဆောင်ရွက်နေတာပါ။တချိန်တည်းမှာပဲအမေရိကန်ပါဝင်အနောက်နိုင်ငံတွေကပုဂ္ဂလိကကဏ္ဍနဲ့ပူးပေါင်းဆောင်ရွက်တဲ့မူဝါဒတွေကလည်းဒီကဏ္ဍမှာတိတ်ပြီးတက်တက်ကြွကြွမရှိလှပါဘူ
းလက်တင်အမေရိကဒေသအရေးမှာမူရစေဝါနဲ့ရွှေပြောင်းဝင်ရောက်သူတွေအကြောင်းကိုသာအမေရိကန်ဘက်ကအလေးထားရှုမြင်တတ်ပေမဲ့တရုတ်ကတော့အခွင့်အလမ်းဒေသအဖြစ်ရှုမြင်တယ်လို့သုံးသပ်သူတို့ကပြောပါတယ်ကမ္ဘာလုံးဆိုင်ရာမူဝါဒလေ့လာရေး The Rand Corporation ကကောက်ွယ်ရင်းနဲ့မူဝါဒဆိုင်ရာသုံးသပ်သူခရစ်စတန်ကာရီဒန်ကအခုလိုပြောပါတယ
် They don't want to be seen as
ပြဿနာအရင်အမြစ်တစ်ခုအနေနဲ့သူတို့ကိုမရှုမြင်လိုကြပါဘူးအခွင့်အလမ်းအရင်အမြစ်ဖြစ်သူတို့ကိုရှုမြင်ကြစေလိုပါတယ်သူတို့ကိုသူတို့လည်းအခွင့်အလမ်းအရင်အမြစ်အဖြစ်ရှုမြင်ကြတာပါဒါကြောင့်အမေရိကန်အတွက်အပြောင်းအလဲတစ်ခုပါအခုအချိန်အထိတော့ဖြစ်လာတာမတွေ့ရသေးပေမဲ့ဒီလိုဆောင်ရွက်မှုကနေအကျိုးအမြတ်တေချာပေါက်ရှိလာနိုင်တယ်လို့ယူဆပါတယ
်။အကြောင်းကတော့လက်တင်အမေရိကန်နိုင်ငံတွေဟာတရုတ်အပေါ်မှာကုန်သွယ်ရေးတန်တမာရေးပိုပြီးမိခိုလာပြီးတရုတ်ထံမှာဒေါ်လာတန်းထောင်ချီအကျွေးတင်နေကြတာနဲ့အတူပဲအနောက်တိုင်းဒီမိုကရေစီနိုင်ငံတွေနဲ့အကြီးအကျယ်ကွဲလွဲမှုရှိတဲ့တရုတ်ရဲ့ကမ္ဘာအရေးရှုမြင်ချက်နဲ့လက်တင်အမေရိကန်နိုင်ငံတွေပိုပြီးနှိဆက်ပြောင်းလဲသွားနိုင်တာအကြောင်းဖြစ်တယ်လို့သုံးသပ်သူတို့ကပြောကြပါတယ်ရှင
်။နိုင်ငံတကာသတင်းဆောင်မတွေအပြီးမှာတော့မြန်မာသတင်းဆောင်မတွေတင်ဆက်ပေးပါမယ်။တရုတ်နယ်စပ်တခြားအွန်လိုင်းလောင်းကစားဝိုင်းတွေကိုနှိမ်နှင်းဖို့တရုတ်ကဖိအားပေးနေတာတွေနဲ့ပတ်သက်လို့နောက်ဆက်တွဲသတင်းသဘုတ်တင်ဆက်မှာပါ။အွန်လိုင်းရာဇဝတ်မှုတန်တရာရှိသူတရုတ်တချို့ဝအနေကနေထွက်ပြေးပုန်းရှောင်လာကြတဲ့သတင်းတင်ပြပါမယ်။မြန်မာနဲ့တရုတ်နယ်စပ်အထူးသဖြင့်ဝကိုပိုင်အုပ်ချုပ်ခွင့်ရ UWSA ထိန်းချုပ်တဲ့နေရာတွေနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာတရုတ်အွန်လိုင်းငွေလိမ်ကိန်းတွေကိုနှိမ်နှင်းဖို့တရုတ်အစိုးရကဖိအားပေးနေတဲ့အတွက်ဒီလုပ်ငန်းတွေမှာပတ်သက်တဲ့တရုတ်နိုင်ငံသားတွေဟာရှမ်းပြည်နယ်မြောက်ပိုင်းကအလံဝေးလာတဲ့ကျေးရွာတွေမှာတင်းရှောင်ပုန်းခိုနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညုံကပြောပြထားပါတယ်ရှင်။
တရုတ်နိုင်ငံဘက်ကဖိအားတွေကြောင့်ဝဒေသအာဏာပိုင်တွေဟာထိန်းချုပ်နေမိတွေတဲကအွန်လိုင်းငွေလိမ်ကိန်းမျိုးစုံကိုဖမ်းဆီးမှုတွေဇက်တိုက်လှုပ်ဆောင်လာတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တချို့က GRC ကိုထွက်ပြေးလာတဲ့တရုတ်နိုင်ငံသားတွေအများအပြားရှိနေကြပါတယ်။အထူးသဖြင့်လာရှိုကွတ်ခိုင်မိုင်းရဲတန်ယမ်စတဲ့မြို့နယ်တွေရဲ့အစွန်အဖျားက GRC တချို့မှာတရုတ်နိုင်ငံသားတွေအုပ်စုလိုက်တင်းရှောင်နေကြတယ်လို့သိရပါတယ်။မာရီရဲ့မြို့နယ်အစွန်ဖျားက GRC တွေမှာခိုးလုံနေတဲ့တရုတ်နိုင်ငံသားတထောင်လောက်ရှိလိမ့်မယ်လို့ရှမ်းသတင်းဌာနတချို့ကရေးပါတယ်။မိုင်းရမျိုးကဒေသခံတူကတော့သူတို့တဲကတချို့ကိုမိုင်းရမျိုးပေါ်မှာလဲတွေ့ရတတ်ပြီးတော့ဒေသခံစကေပြန်အကူညီနဲ့စားတောက်ဆိုင်ရစီကိုတွာလာတတ်တဲ့အကြောင်း view ကိုပြောပါရယ်လက်ရှိမှာတော့သူတို့ဟာစစ်ကောင်စီလက်အောက်ခံမိုင်းဟာပြည်သူ့စစ်ရဲ့နေမြေထဲမှာနေထိုင်နေတဲ့အကြောင်းသူကပြောပါရယ
်ဒီဟာမှာဟိုများတယ်လို့ပြောတာပေါ့နော်ဟိုများလာလို့များတယ်ကိုဒီဟာမှာတော့ဟိုလာတဲ့ပေါ့နော်ပြောမယ်ဆိုရင်အဲ့ဒီတော့မိုင်းရဲ့ရှေ့တောင်ဖတ်တော့ကျွန်တော်မိုင်းရှိပါရဲ့လမ်းဖတ်တော့လုံးလုံးလည်းလာတာတော့ပထမပေါ်ရတော့နေလို့တရားပြီးတရားတော့အုပ်စုပိုင်းမှာအဲ့လိုနေရမှာဟုတ်ပါတော့တရားနဲ့နေရတော့မချောင်းဟိုကပီတူစင်းနေလေအဲ့ပီတူစင်းနေလေပဲတို့နေကြတာ
ထွက်ပြေးလာတဲ့တရုတ်နိုင်ငံသားတွေဟာငွေကြေးအမြောက်အများကိုယူလာတဲ့အတွက်သူတို့ရောက်တဲ့နေရာတွေမှာဒေသခံအာဏာပိုင်တွေနဲ့ပေါင်းပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုဆက်လုပ်ကောင်းလုပ်နိုင်တယ်လို့ဒေသခံတွေကခံမှန်းပြောဆိုကြပါတယ်
အွန်လိုင်းငွေလေလုပ်ငန်းတွေနဲ့ဆက်ဆက်တယ်လို့ယူဆတဲ့ဝါအရာရှိနှစ်ဦးကိုတရုတ်ဆွေးကနေပြီးတော့တရုတ်ရွာငွေ9သိန်းအထိစုကြည့်ပြီးတော့ဖမ်းရန်ထုတ်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးမြင့်တွေကိုချိုးဖောက်ခဲ့တယ်ဆိုပြီးတော့ဒီအရာရှိနှစ်ယောက်ကိုဝါဒေသတောင်ရှိသူတွေကရေးယူမှုတွေလှုံ့ဆော်ထားပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးဘာမှရှိနေလဲဆိုတဲ့နောက်ဆက်တွဲသတင်းတွေကိုတရုတ်ဆွေးရရောဝါအဖွဲ့ကပါထုတ်ပြန်တာမရှိသေးပါဘူး။ကြားပြန့်လို့တရုတ်လိုခေါ်တဲ့မြန်မာနိုင်ငံတဲကအွန်လိုင်းငွေလေလုပ်ငန်းတွေဟာအွန်လိုင်းလောင်းစားလုပ်ငန်းတွေအပါအဝင်လူကုန်ကူးမှုတွေအထူးကိုကျေပြန့်လာနေပါတယ်။တရုတ်နိုင်ငံသားတွေအများဆုံးထိခိုက်ညစ်နာလာတဲ့အတွက်တရုတ်ဆိုကဒါကိုစိုးရိမ်လာတာပါ။ဝါနဲ့ကုကန့်ဒေသမှာခြေဆိုင်ပြီးတော့လှုပ်ရှားနေသူတွေဟာလာရှိုးမြို့ပေါ်မှာလည်းစီးပွားရေးလုပ်ငန်းတွေကိုထူထောင်ထားကြတယ်လို့လာရှိုးဒေသခံတူကဗျူရီကိုပြောပါတယ်။ဝါဒေသအာနာဘန်ဒီကဒါတွေကိုရှင်းလင်းဖို့အစီအစဉ်ရှိတယ်ဆိုတာကြားတဲ့အကြောင်းလည်းသူကပြောပါတယ်။
ကျွန်တော်တို့ဘဝဘက်ကလုတ်ဖို့ရှိရလို့ကြားတယ်ဟုတ်တာမဟုတ်တာတော့မသိဘူးပေါ့ဒီဆွဲနေတယ်လို့ကြားတယ်ကျွန်တော်တို့ဒီလောက်ဆုံးမျိုးပေါ်တော့ပြောင်းစားရုပ်ပြပါရတော့အကုန်လုံးဖြတ်သိမ်းထားတယ်ပြည်ထနာစစ်သားလို့ပြောတာပဲဒါ BNN နိုင်ငံသားနဲ့ပြည်ထနာစစ်ပြည်ကအဲလောင်းစားပိုင်းကိုအကုန်လုံးဖြတ်သိမ်းထားတာပဲ
တရုတ်ဆူရဘက်ကတော့မြန်မာစစ်ကောင်စီဝါဒေသအာဏာပိုင်တွေနဲ့ကိုကန့်ကိုပိုင်ဦးချုပ်ခွင့်ရဒေသကတာဝန်ရှိသူတွေကိုသူတို့နဲ့ပေါင်းပြီးတော့ကြားဖြတ်လုပ်ငန်းတွေကိုနှိမ့်နှင်းပြဖို့ဖိအားပေးနေပါတယ်ခုဆိုရင်တော့မြန်မာနိုင်ငံဘက်ကလွှဲပြောင်းပေးခဲ့တဲ့တရုတ်နိုင်ငံသားဟာအယောက်2300ကျော်သွားပြီဖြစ်တယ်လို့သိရပါတယ်ခင်ဗျာ
VOA ကနေပို့ထုတ်တဲ့မနက်ဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကျမတို့ရဲ့ထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.voabami.com မှာရော VOA ရဲ့ Facebook စာမျက်နှာပါတပြိုင်တည်းဖကြည့်ရှုဖန်ယူနာဆက်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ Corporate ကတိုက်ပွဲသတင်းတွေကိုတင်ပြပါမယ်ကရင်ပြည်နယ်ကော့ကရိတ်မြို့နားမှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အဖွဲ့တို့ကြားအော်တိုဘာလ24ရက်နေ့မနက်ပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွဲဒေသခံရွာသားတွေဘေးလွတ်ရာတိမ်းရှောင်ပြေးနေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နီးကစင်ကုန်းကျေးရွာနဲ့ဒဒန်ကူးကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ဆက်ကစစ်ကြောင်းထိုးပြီးဆင်းလာတဲ့အချိန်မှာတဒန်ကူးဒီမှာမရောက်ခင်လားမှာကျွန်တော်တို့ချောင်းပြီးပြစ်လိုက်တာပေါ့ပြစ်လိုက်တော့အထိလဲနာတယ်အထိလဲနာတဲ့အခါကျတော့သူတို့ကအမြောက်တင်နေအဆက်မပြတ်ဖြစ်တယ်ပြီးတော့လင်းရင်အဲ့ဒီကြောင့်တိုက်ခိုက်တာဟုတ်ကဲ့အဲ့နှစ်ချိန်သုံးချိန်တော့လာပြီးတော့အကူပြစ်တာပေါ့အကူပြစ်ပေးတာပေါ့အာစင်ကုန်းနဲ့တရံကူးကြမှာဟုတ်ကဲ့အဲ့ဒါကြတော့ကွန်ကရစ်နဲ့တစ်ဆက်တည်းဖြစ်သွားပြီလေဟိုတိတ်မဝေးတော့ဟိုလည်းပြောရမယ်မြို့ပေါ်ရောက်ွက်လို့လည်းပြောလို့ရတယ်စင်ကုန်းတို့အဲ့တရံကူးတို့အဲ့ရွာတွေရှောင်းလာတာပေါ့အဲ့ရွာတွေကိုဖြစ်ခဲ့တာ
လေကြောင့်တိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စင်ကုန်းရွာနဲ့တရံကူးရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးနေရပါတယ်အခုဆိုရင်ကရင်ပြည်နယ်အတွင်းမှာဒုက္ခသည်9သိန်းကျော်လောက်ရှိလာပြီးတိုက်ပွဲတွေဖြစ်တိုင်းမှာထွက်ပြေးနေရတာကြောင့်ပြည်တွင်းမှာစစ်ဘေးရှောင်ဒုက္ခသည်တွေပိုများလာတယ်လို့လည်းကရင်ငြိမ်းချမ်းရေးထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောပါတယ
်ဒုက္ခသည်ကများလာတဲ့အကြောင်းရင်းကလေအဲ့ဒီလက်နက်ကြီးနဲ့လူနဲ့တောင်းဝင်ပြတာဘာလို့လက်နက်ကြီးကလေသူကလည်းဆက်ရရွာလေရွာရွာမှာရှိတဲ့လူတွေပဲဟိုလူငယ်တွေလည်းပြစ်တာရှိတယ်အဲ့ဒီလူငယ်တွေလည်းအဲ့ဒီရှိနေတယ်လည်းလာပြစ်တော့လေအဲ့ဒီရွာသားတွေကလေတိုက်ပွဲဖြစ်တယ်နဲ့တိုက်ပွဲဖြစ်တဲ့နေရာနဲ့သူတို့ရွာထဲမှာလုံးဝမနေရတော့ဘူးအဲ့ဒီတော့ဝင်ရွာတွေကလည်းရှင်ပြီးလေကောင်းပါလို့ချက်ပြေးရတဲ့ဟာကြီးပါလေအခုကပုံရမှများတာလေခင်ဗျာ
ကရင်အမျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတွေဖြစ်တဲ့ဒူးတထူးတထုံခရိုင်တောဦးတောင်ဦးခရိုင်ကလေးလူထူညောင်လေးပင်ခရိုင်ဒိတ်တဝဲခရိုင်မူထော်ခရိုင်ဒူပလာယာခရိုင်နေမှာတော့စစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရတဲ့လူထုအရေအတွက်9သိန်းကျော်အထိရှိလာပြီးဆိုပြီး KNU ကအောက်တိုဘာလ14ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မအေးမတင်ပြသွားတော့ပါရှင်။သတရှိများရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးစီးပွားရေးသိပ္ပံနဲ့ဤပညာအမျိုးသမီးဥဒုရာဒီနဲ့အနာဂတ်ကမ္ဘာမြန်မာအရေးသုံးသပ်ချက်စတဲ့သတင်းမှတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စားသားနဲ့လည်းဖတ်ရှုနိုင်ပါတယ်။မကြာခင်မှာတော့ဗုဒ္ဓဟူးနေ့တိုင်းတင်ဆက်နေကြဖြစ်တဲ့အမေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှမ်းရှင်ချက်အစီအစဉ်နဲ့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မနဲ့အတူကဘာသလောခီတော်အစီအစဉ်တွေကိုထုတ်လင့်တင်ပြသွားဖို့ရှိပါတယ်
မသေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့ပို့ထုတ်နေမနေ့ကအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ကြည့်ရှုနားဆင်ရမယ့်အပတ်စဉ်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေတဲ့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်နဲ့အတူအမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မနဲ့ကမ္ဘာသလွားခီးတော့အစီအစဉ်တွေကိုထုတ်လွှင့်တင်ပြသွားဖို့ရှိပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စကြရအောင်ပါ။တောင်သူတွေအခက်ကြုံနေရတဲ့လေယာဉ်မြေဥပဒေအကြောင်းပါမြန်မာနိုင်ငံမှာလေယာဉ်မြေဆိုင်ရာဥပဒေတွေထဲကအဓိကအချက်တွေဟာစိုက်ပျိုးလှုပ်ကိုင်နေကြတဲ့တောင်သူလယ်သမားတွေကိုမြင့်တင်ပေးရမရောက်ပဲနဲ့ဖိနှိပ်ဖို့အတွက်အသုံးပြုနေတာကိုတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုခင်မောင်စုံမင်းကလေ့လာစုံစမ်းပြီးတော့အခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ပါနေရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ပေမဲ့တောင်သူလယ်သမားတွေရဲ့ဘဝဟာလည်းစစ်အာဏာရှင်အုပ်ချုပ်မှုခေတ်အဆက်ဆက်နှိမ့်ကျလာရာကနေအခုအချိန်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းကတော့အဆိုးဆုံးကာလဖြစ်ပါတယ်။အဲဒီလိုဖြစ်တဲ့အထက်မှာလွတ်လပ်ပြီးစားပါလီမန်ဒီမိုကရေစီကိကချမှတ်ထားခဲ့တဲ့သီးစားချထားရေးဥပဒေကို1962မတ်လ2ရက်နေ့ကစစ်အာဏာသိမ်းယူခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်ကပြောင်းမြန်အသုံးချခဲ့တာလည်းပါဝင်ပါတယ်။ပါလီမန်ခေတ်ကအဲ့ဒီသီးစားချထားရေးဥပဒေရဲ့အဓိကအနှစ်သာရကမြေပိုင်ရှင်စနစ်ကိုတိုက်ဖြတ်တဲ့အနေနဲ့စိုက်ပျိုးမြေအားလုံးကိုနိုင်ငံတော်ကသာပိုင်ဆိုင်ပြီးတောင်သူလယ်သမားတွေကသီးစားအဖြစ်လုပ်ပိုင်ခွင့်ပေးထားတာဖြစ်ပါတယ်။အဓိကစိုက်ပျိုးမြေတွေကိုမြေပိုင်ရှင်တစ်ခုကသာပိုင်ဆိုင်မှုမျိုးမဖြစ်အောင်ပြဋ္ဌာန်းတာလည်းဖြစ်ပါတယ်။အဲ့ဒီအတွက်အမှန်တကယ်လေယာဉ်စိုက်ပျိုးရေးလုပ်ကိုင်သူတောင်သူလယ်သမားတွေလက်ထက်မှာပဲအဲ့ဒီလေယာဉ်မြေတွေရှိနေစေဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်ကစပြီးမြေယာအလုံးကိုနိုင်ငံတော်ကပိုင်တဲ့အတွက်သီးစားချထားခံရတဲ့တောင်သူလယ်သမားတွေကနှစ်စဉ်တာဝန်ကြီးသီးနှံပေးသွင်းရမယ်၊စီမံကိန်းသီးနှံပေးစိုက်ပျိုးရမယ်၊နေကျော်တည်ယူတာတွေမလုပ်ရဘူးဆိုပြီးထိန်းချုပ်ကန့်သတ်တာတွေပြုလုပ်ခဲ့ပါတယ်။အဆိုဆုံးကတော့1988လူထုအုံကြွားမှုကိုစစ်တပ်ကနှိမ်နှင်းပြီးနဝတ္တနာအဖစစ်အာဏာရှင်ခေတ်အဆက်ဆက်မှာနိုင်ငံတော်ကမြေယာအလုံးကိုပိုင်ဆိုင်နေဆိုတဲ့ခေါင်းစဉ်တစ်ခုတည်းနဲ့စိုက်ပျိုးမြေတွေသိမ်းယူတာစစ်တပ်ပိုင်မြေတွေအဖြစ်သိမ်းပြီးဒေသခံတောင်သူလယ်သမားတွေကိုသီးစားပြန်ချထားတာတွေလည်းရဲစရဲလုပ်ခဲ့ကြပါတယ်ဒီလိုနဲ့စစ်အာဏာရှင်ဗိုလ်ချုပ်ကြီးသိန်းစိန်ကနေအယက်သားအစိုးရတဖြစ်လဲဝန်ကြီးချုပ်ဦးသိန်းစိန်လက်ထက်2012လေယာဉ်မြေဥပဒေကိုပြဋ္ဌာန်းခဲ့ရမှာလေယာဉ်မြေအားလုံးကိုရောင်းပောင်ငှားဝယ်ပေးကမ်းပြုလုပ်နိုင်တယ်ဆိုတဲ့အချက်ပါဝင်ပါတယ်ဒါပေမဲ့လည်းလက်တွေ့ဖြစ်နေတဲ့အခြေအနေတွေကိုတော့တောင်သူလယ်သမားအရေးဥပဒေသင်တန်းတွေပေးနေသူတဦးကအခုလိုပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်ဘူနေဝင်းလက်ထက်မှာလေလုံသူလေပိုင်ဝင်းဆိုအတိတ်ပဲကလုံးနေတော့မှပိုင်နေဒီနေရာမျိုးကိုစိုက်ပြုတ်လုပ်ကြတာမရှိတော့ဘူးဆိုရင်မပိုင်တော့ဘူးနိုင်ငံတော်ကပဲပိုင်မယ်အခြားလူပြောက်ကိုသီးစားပြန်ချထားမယ်ဆိုတဲ့ဆိုတာကျွန်တော်တို့မြန်မာနိုင်ငံကဒီ2012ကပြဋ္ဌာန်းလိုက်တဲ့ဥပဒေမှာပုံစံခုနှစ်တကွာဒီ land holder rights ကိုရည်ညွှန်းတယ်ပေါ့ဗျာဒီလက်ဝယ်ကိန်းဆောင်အသုံးချပိုင်ခွင့်အခွင့်အရေးကိုရည်ညွှန်းတယ်ပေါ့ဒါပေမဲ့လွတ်လွတ်လပ်လပ်လုပ်လို့ရသလားဆိုတော့ဒီလက်ဝယ်ကိန်းဆောင်အသုံးချပိုင်ခွင့်အခွင့်အရေးဒေဒီချက်ပြစ်တောင်းရတယ်လို့မဆိုနိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့လေယာဉ်မြေဥပဒေပုံမှန်78မှာဘန်နေဦးပေါင်းနေဆိုရင်ဘန်နဲ့တောင်ဦးလေသမားနဲ့ဟာပြည်ရအုပ်စုလေစီရဲ့ရှေ့မှာချုပ်ဆိုရမယ်လို့ပြန်ပြီးတင်းကျပ်ပြဋ္ဌာန်းထားတဲ့အတွေ့သူကခုနကတော့လက်ဝက်ကန်ဆောင်အသုံးချပိုင်ခွင့်ခွင့်ရလန်ဟိုရာရိုက်စ်ကိုတော့မှအပြည့်အဝဒိဗိချက်ပြရတယ်လို့မဆိုနိုင်မြန်မှုပေါ့ဗျာ
နောက်ထပ်မျိုးရိုးအစဉ်အဆက်စိုက်ပျိုးရေးလုပ်ကင်ခဲ့ကြတဲ့တောင်သူလယ်သမားတွေရဲ့ဘဝကိုဖျက်ဆီးတဲ့ဥပဒေတစ်ခုကတော့2012ခုနှစ်ကဝန်ကြီးချုပ်ဦးသိန်းစိန်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့မြေလွတ်မြေရိုင်းဥပဒေဖြစ်ပါတယ်။တကယ်တော့အဲ့ဒါဟာဥပဒေတစ်ခုအဖြစ်ပြဋ္ဌာန်းခြင်းမပြုမီ1992ခုနှစ်ကတည်းကနိုင်ငံတော်ငြိမ်ဝှေ့ပြည်ပြမှုအဖွဲ့နဝတအတွင်းမှု1ဗိုလ်ချုပ်ကြီးခင်ညွန်းကနေအမိန့်ကြေညာချက်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအမိန့်ကြေညာချက်ပါအတိုင်2012ခုနှစ်မှာဥပဒေအဖြစ်ပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။အဓိကကတော့ပုံစံခွန်ခေါ်လေယာဉ်မြေလုပ်ပိုင်ခွင့်စည်ရင်းလဲမပေါက်ဘာစည်ရင်းမှလည်းမဝင်မြေဥပဒေအရစိုက်ပျိုးလုပ်ကိုင်နေကြတဲ့မြေတွေဖြစ်ပါတယ်။ဒါကြောင့်အရင်ကမရှိခဲ့ဘူးတဲ့ဥပဒေတရားကိုပြဋ္ဌာန်းပြီးစစ်တပ်ပိုင်ကုမ္ပဏီပိုင်ခရိုနီပိုင်အဖြစ်အလွယ်တကူသိမ်းယူခဲ့ကြပါတယ်။အဲဒီလိုသိမ်းယူကြတဲ့မြေတွေဟာဧကသိမ်းကဏ္ဍနဲ့ချီရှိတာကိုလွတ်တော်မှတင်ပြဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးလေးလာစုံစမ်းထားတဲ့လေယာဉ်မြေဥပဒေသင်တန်းပေးနေသူကပဲအခုလိုပြောပြပါတယ
်။အဓိကတောင်တန်းသမားတွေကိုထိခိုက်တဲ့ဥပဒေတော့မြေလွတ်မြေလက်မြေရိုင်းများစီမံခန့်ခွဲရေးဥပဒေပဲဗျ။2012ခုနှစ်ဒီမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးဥပဒေကတော့ဖြတ်သိမ်းနေတယ်လို့ကျွန်တော်ကမြင်ပါတယ်။ဒီ2012ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့မြေလွတ်မြေလက်မြေရိုင်းများစီမံခန့်ခွဲရေးဥပဒေဆိုတာတကယ်တမ်းတော့တကယ်မြေလွတ်မြေလက်မြေရိုင်းတွေကိုလို့ဆိုထားတဲ့မြေတွေကကျွန်တော်တို့တောင်သူလယ်သမားတွေပေါ့ဗျာ။ပုံစံခေါ်တာမရှိတာဥပိုင်တာပေါ့ချင်မှာပေါ့မယ်။သူတို့ဟာဘိုးစင်ပေါင်းဆက်လောက်ကင်စားတော့ခဲ့တဲ့ဒါမျိုးဥချလေယာဉ်ကြီးတွေဖြစ်ပါလေ။ဒါပိုင်ဆိုင်နဲ့သူတွေကရက်တလေရွာတလေအရာရှိနေပြီးသားမြေတွေဖြစ်ပါလေ။တိုင်းရင်းသားနယ်မြေတွေမှာဆိုလဲသူတို့ရဲ့တိုင်းရင်းသားရွာတလေထုံတန်းယဉ်ကျေးမှုတွေအရာသူတို့ပိုင်ဆိုင်နေပြီးသားမြေတွေဖြစ်ပါလေ။အဲ့ဒါတွေကိုမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးကြီးညာချက်ဆိုပြီးတော့မှဒီကုမ္ပဏီတွေပေါ့နော်။ဟိုဘိုလ်ချုပ်ဟောင်းဘိုလ်ချုပ်တွေအမျိုးမျိုးပေါ့ဗျာ။သူတို့ဆွေမျိုးတွေကနေမှနာမည်တွေပေါ့เนี่ยอยู่ท่าได้หาดิบ่ญีดิบ่ถ้าตรุโครนีดิอปองทินตะสุดิดีญีดิโออยู่နိုင်ဖို့အတွက်ခံတီးလိုက်တဲ့ဥပဒေတစ်ခုလို့ဒီလိုပဲယူဆကြတယ
်မြန်မာနိုင်ငံမှာလေယာဉ်မြေဥပဒေတွေကိုအမျိုးမျိုးပြဋ္ဌာန်းခဲ့ကြရမှာပြီးခဲ့တဲ့ကာလတွေကလွတ်တော်အစ်စ်မှသာအဓိကဆွေးနွေးကြတာတွေ့ရပြီမဲ့လွတ်လပ်တဲ့တောင်သူလယ်သမားအသင်းဖွဲ့တွေတက်မှတ်ကတွေနဲ့တောင်လူလယ်သမားတွေရဲ့သဘောထားတွေကိုလက်တွေ့ကြကြကွင်းစင်းတိုင်ပင်တာကနေပါခဲ့ပါတယ်။အဓိကဝန်ကြီးချုပ်ဦးသိန်းစိန်အစိုးရလက်ထက်က2012လေယာဉ်မြေဥပဒေမှာဆိုရင်တောင်လူလယ်သမားတွေနဲ့သာတိုင်ပင်မှုမရှိဘဲလွတ်တော်နဲ့အစိုးရပဲညှိနှိုင်းကအလွယ်တကူပြဋ္ဌာန်းခဲ့တာတွေ့ရပါတယ်။ဒါအပြင်ဒေသတချို့မှာဆိုရင်ဥပဒေတိုင်းမဟုတ်ဘဲနီးစပ်ရာစစ်တပ်ကနေတပ်မတော်စီမံကိန်းအတွဲဆိုပြီးစစ်တပ်အရာရှိတယောက်ကအလွယ်တကူသိမ်းယူတာတွေလည်းရှိပါတယ်။ဒါတွေကိုသက်ဆိုင်ရာဒေသန္တရအုပ်ချုပ်သူတွေကသိပေမဲ့လည်းအရေးတယူမရှိခဲ့ကြပါဘူး။ဒါပေမဲ့လည်းတောင်သူလယ်သမားတွေကတော့သူတို့ရဲ့အဲ့ဒီမြေပေါ်ကိုထုံနှုံးတိုက်ပွဲဆိုပြီးစူပေါင်းထုံရက်ပြီးပြန်လည်ရယူဖို့ဆောင်ရွက်ခဲ့တာကိုတော့အရေးယူတာတွေရှိခဲ့ပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုရဲ့ကိုခင်မောင်ဆိုမရဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုအမျိုးတော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ Ukraine မြန်မာလွှမ်းမြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ပြပေးပါမယ်။ရုရှား Ukraine တိုက်ပွဲကြားအသက်ဆက်နေထိုင်သူအကြောင်းကြားကြရမှာပါ။ရုရှားရဲ့ကျူးကျော်စစ်ကိုခံနေရတဲ့ Ukraine စစ်ပွဲဟာတစ်နှစ်တစ်ခြားဆက်လက်ပြီးတော့ပြင်းထန်လာနေပါတယ်။ရက်သန့်မသွားတဲ့စစ်ပွဲတွေကြောင့် Ukraine ကနေတခြားနိုင်ငံကိုထွက်ပြေးကြတဲ့ဒုက္ခတွေအများအပြားလည်းရှိနေပါတယ်။ရုရှားကျူးကျော်စစ်ကြောင့် Israel ကိုအသက်လူထွက်ပြေးရတဲ့ Ukraine ဒုက္ခတွေအမျိုးသမီး Israel မှာရောသူ့ရဲ့ရှင်သန်ရက်သည်ရင်းနဲ့သူ့နိုင်ငံအရေးအတွက်ဘယ်လိုဆက်ပြီးတော့လုပ်ကိုင်နေပါသလဲ။ Ukraine မြန်မာလွှမ်းမြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ထားပါတယ်ရှင
်အခုမြင်တွေ့နေရတာကတော့ယူကရိန်းနိုင်ငံရဲ့မြို့တော်ဖြစ်တဲ့ခီးမြို့မှာရုရှားကပစ်ခတ်လိုက်တဲ့တာဝဲပစ်ဒုံးကျည်တွေကြောင့်ပျက်စီးကျင်းပနေတဲ့မြင်ကွင်းတွေပဲဖြစ်ပါတယ်ဒီမျိုးဟာဆိုရင်စစ်ပွဲစပြီးမကြခင်မှာပဲအကြီးအကျယ်တိုက်ခိုက်ခံရလို့လူပေါင်းများစွာတေဆုံးခဲ့ပြီးတော့ထောင်နဲ့ချီတဲ့ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးခဲ့ရပါတယ်။အဲ့ထဲမှာ၃နှစ်အရွယ်သားလေးနဲ့တူခီးဖ်မြို့ကနေအသက်လွတ်ပြီးထွက်ပြေးခဲ့ရတဲ့ယူကရိန်းနိုင်ငံသူ လူမြစ်လာကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်။သူမဟာ2015ခုနှစ်ဝန်းကျင်ကမြန်မာပြည်ကိုအလဲရောက်ဝှက်ပြီးတော့မြန်မာရိုးရာသတင်းတွေနဲ့ယဉ်နှိလူသူလည်းဖြစ်ပါတယ်။သူမနေတဲ့မြို့ကိုရုရှားကစတင်တိုက်ခိုက်ချိန်မှာစစ်ပွဲထက်ကနေသူတို့တာမီဘယ်လိုနီးနဲ့ထွက်ပြေးခဲ့ရသလဲ။နေရာတစ်မှာဘယ်လိုစင်ကုန်မှုတွေနဲ့ကြုံနေရသလဲဆိုတာနဲ့အတူသူမနဲ့ယဉ်နှိကျွမ်းဝင်ခဲ့မှုတဲ့မြန်မာပြည်သူပြည်သားအတွက်ဘယ်လိုသတင်းစကားတွေပြောခဲ့လဲဆိုတာကိုနားဆင်ကြအောင်ဗျာ။
Must to leave Ukraine and to be going to Romania.
ဒီကောင်မဆစ်ပြတာကျမနဲ့ကျမသားလေးနှစ်ယောက်တည်းကိမျိုးတော်ကနေပြီးတော့ဘုန်းနံလေးကျမထွက်ပြေးခဲ့ကြတယ်လေ။ကျမပိုင်းနဲ့တိုက်ခန်းနဲ့ကြောင်တကောင်တော့ဝမ်းနည်းနည်းနဲ့ပဲထားခဲ့ရပါတယ်။ကျမတို့ပထမဆုံး Romania ကိုအရင်ထွက်ပြေးပါတယ်။အဲ့မှာတပတ်လောက်နေပြီးတော့ Israel နိုင်ငံသားနဲ့လက်ထပ်ထားတဲ့ကျမညီမမိသားစုကခေါ်လို့ Israel ဘက်ကိုလက်ရှိရောက်နေတာပါ။ကိုရင်ရကိုစွန့်ပြီးတော့တခြားမှနေနေရတာတိတ်ကိုခက်ခဲပါတယ်။ဘာသာစကားရဲ့အလုပ်ရဲ့မှာစိန်ခေါ်မှုတွေအများကြီးပါ။စကားမတက်တော့အောက်ခြေလုပ်ပဲလုပ်ရပါတယ်။ပြီးတော့အစ္စရေးမှာကရုရှားကိုထောက်ခံတဲ့သူတွေလည်းရှိရလေ။တစ်ခါတစ်ခါကျမသားနဲ့လမ်းလျှောက်ထင်းကျမကိုရန်ဆားတဲ့သူတွေနဲ့တွေ့ရတဲ့တည်း။ဒါကတော့သတိထားရမယ့်ကိစ္စတွေပေါ့နော်။တချို့လူတွေကယူကရိန်းကိုထောက်ခံပေးမယ်လေ။တချို့ကတော့မထောက်ခံပါဘူး။ယူကရိန်းကကျမတိုက်ခန်းမှာရှိတဲ့ကြောင်တော်ဘေးနားမှာရှိတဲ့လူကိုငှားပြီးတော့အစာကျွေးခိုင်းထားပါတယ်။အစာအုံကတော့ဒီရုရှားကပြစ်လိုက်တဲ့ဒုံးကျည်တွေကြောင့်ရစရာမရှိအောင်ပျက်စီးသွားပါတယ်။အခုလက်ရှိယူကရိန်းရဲ့ရှေ့တန်းကစစ်မြေနှပြင်တွေကျမ fundraising ကို Israel မှာနေပြီးတော့တက်နိုင်တဲ့လောက်ကူညီပေးနေတာပါ။
I never see like this so cool and in Bagan and in other place.
ဒီမှာပြောတော့ကျမ2015လောက်ကအလဲရောက်ပူပါတယ်။ဖျားရရေခံကြီးတွေလူတွေအိမ်ဆောက်ပြီးတော့နေနေတာကကျမတို့လုံးဝမမြင်ဘူးတဲ့အရာတွေပါတိတ်ကိုထူးဆန်းပါတယ်ပြီးတော့မြန်မာပြည်ကသူတွေကသူတို့ရဲ့ကိုယ်ပိုင်ပျော်ရွှင်မှုတွေရှိကြတယ်လို့ထင်တယ်ဘာလို့လဲဆိုရင်သူတို့တွေအများအားပြုံးနေကြတယ်လေကျမတို့ယူကရိန်းကလူတွေကတော့မြန်မာပြည်ကလူတွေလိုမျိုးပြုံးနေတတ်ကြပါဘူးကျမတို့အဲ့ဒါလည်းအထူးဆန်းပါတိတ်နှွေထွေးတယ်လို့လည်းခံစားရပါတယ်ကျမပြည်အကြောင်းကြတော့ကျမတော်တော်ကိုစိတ်ထိတ်ခိုက်မိတယ်။နိုင်ငံတကာအကူအညီတွေကမမျှတာပါအောင်ရှင်။ယူကရိန်းလိုပဲမြန်မာပြည်ကိုကူညီပေးစေချင်ပါတယ်။ရုရှားကတော့တကယ့်ကိုမကောင်းဆိုးပါပါ။မြန်မာပြည်ကိုရုရှားရဲ့လက်နက်ထောက်ပံ့မှုတွေကိုရပ်တန့်ဖို့လိုပါတယ်။ကောင်းတဲ့သူတွေအတွက်လွတ်လွတ်လပ်လပ်နေထိုင်ဖို့အခွင့်အရေးပေးရပါမယ်။ပြည်သူတွေကသူတို့ကိုယ်ပိုင်ရွေးချယ်မှုတွေမွေးဖွားလာကြတဲ့သူတွေပါ။ဒီကနေ့ကမ္ဘာနိုင်ငံတွေအတွက်ပေးခြင်းတဲ့သတင်းစကားကတော့ရုရှားကိုရပ်တန့်အောင်လို့လှုပ်ပေးကြပါလို့ရုရှားရဲ့လက်ဝတ်ကြီးအုပ်ထားရဲ့ဝါဒကိုချေမှုန်းပေးကြပါ။အဲ့လိုမလှုပ်ပေးနိုင်အောင်ဆိုရင်လည်းယူကရိန်းတနိုင်ငံနဲ့ကိုမဟုတ်ပါဘူး။တခြားနိုင်ငံတွေကိုလည်းကူးဆက်လာပါလိမ့်မယ်။လူတိုင်းကိုတည်ထားစေခြင်းတဲ့အချက်ကတော့ကမ္ဘာကြီးကိုကျမတို့ပဲပိုင်တာမဟုတ်ပါဘူး။အားလုံးပိုင်တဲ့ကမ္ဘာမြေကြီးပါ။အခုကျမတို့တိုက်ပွဲဝင်နေတာကကျမတို့နိုင်ငံတစ်ခုတည်းအတွက်မဟုတ်ပါဘူး။နိုင်ငံတွေအားလုံးအတွက်တိုက်ပွဲဝင်နေလို့ပြောချင်ပါတယ
် but it's touch every country unfortunately
ဒါကတော့ယူကရိန်းနိုင်ငံသူစစ်ပြေဒုက္ခတဲ့လူမြစ်လာကသူ့ရဲ့အတွေ့အကြုံတွေကိုပြောပြသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းဒီစစ်စင်မှာဘသူတွေကဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pages တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။
နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
အစ္စရေးဟာမတ်စစ်ပွဲအရှိန်မြင့်လာတာနဲ့အမျှအရှိအလဲပိုင်းဒေသမှာအမေရိကန်ရဲ့စစ်ရေးအင်အားတပ်ဖြန့်ချလာတာဟာစစ်ပွဲအရှိန်ဒေသတွင်ပူးဆက်ပြန့်နှံ့လာမှာကိုတားဆီးဖို့အတွက်ဖြစ်တယ်လို့အမေရိကန်ဘက်ကပြောထားပါတယ်။ဒါပေမဲ့လည်းလိုအပ်လာမယ်ဆိုရင်တော့ဘလို့ချင်းချောင်မှုမျိုးကိုမဆိုချက်ချင်းတုံ့ပြန်သွားမယ်လို့လည်းသတိပေးထားပါတယ်။ VOA သတင်းထောက် Veronica Iglesias ပေးပို့ထားတဲ့သတင်းကိုတော့ကွန်အောင်ကတင်ပြထားပါတယ်။
ဟမတ်စစ်သွေးကြော်တွေကိုချိန်မုံဖို့အစ္စရေးဘက်ကစစ်ရေးအရှိန်မြှင့်ဖို့ပြင်ဆင်နေချိန်မှာပဲပရိပခပူကျပြန့်လာမှာကိုတော့စိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဘက်ကလည်းလေကြောင်းကနေတိုက်ခိုက်လာတာကိုအကာအကွယ်ပေးမယ်။လေကြောင်းရန်ကာကွယ်ရေးစနစ်တွေဒေသတွင်းထပ်ပြီးတော့နေရာချထားမယ်လို့ပြောပါတယ်။
Recently we've seen rockets.
Rocket တွေ၊ဝေထိန်ဒရုန်းတွေနဲ့အီရန်နဲ့ဆီးရီးယားကျွန်တော်တို့စစ်စခန်းတွေကိုတိုက်ခိုက်နေတာတွေ့နေရပါတယ်။ကျွန်တော်တို့မှာကိုယ့်ကိုယ်ခုခံကာကွယ်ပိုင်ခွင့်ရှိပါတယ်။လိုအပ်သလိုတုံ့ပြန်သွားဖို့ကျွန်တော်တို့လက်နေနေမှာမဟုတ်ပါဘူး
။အရှေ့အလယ်ပိုင်းဒေသမှာစီးရီးပရိပခကူးဆက်လာမှာကိုတားဆီးဖို့အမေရိကန်ဘက်ကလေဂျင်တင်မောပါဝင်တဲ့ရေတပ်အုပ်စုပါရှန်ပင်လယ်ကွေ့မှာတက်ဖြန့်ချထားပါတယ်။
We don't want to see a second or third.
နောက်ထပ်ဒုတိယတတိယစစ်မျက်နှာတွေတွေ့ဆွင့်လာရမှာကိုမတွေ့လိုပါဘူး။ကျွန်တော်တို့တပ်ဖွဲ့တွေကိုတိုက်ခိုက်တာမျိုးလည်းမမြင်လိုပါဘူး။ဒါပေမဲ့တကယ်လို့သာကျွန်တော်တို့ကိုတိုက်ခိုက်လာမယ်ဆိုရင်တော့အစင်သစ်ပြင်ထားပါလို့ပဲပြောချင်ပါတယ်
။စစ်ပွဲကြောင့်ထွက်ပြေးတိတ်ရှောင်နေကြရတဲ့ဂါဇာဒေသကစစ်ဘေးတန်းသည့်ပါလက်စတိုင်းတွေကိုကူညီတဲ့နိုင်ငံတွေနဲ့တူရကီနိုင်ငံလည်းပါဝင်လာပါတယ်။ဒါပေမဲ့လည်းထောက်ပံ့ရေးပစ္စည်းတည်ဆောင်လာတဲ့ကားတွေအီဂျစ်ကနေဂါဇာကိုဖျက်ဆီးသွားနိုင်တဲ့အရေးအတွက်ကိုတော့ကန့်သတ်ထားတာပါ။
We were able to feed about 200,000
people. မင်းညကလူပေါင်း2,000,000ကိုညစာကျွေးနိုင်ခဲ့ပါတယ်။အစားအစာအလုံးလောက်တော့မရှိပါဘူး။လူတွေအစားအစာပြက်လက်ကြပြီးမဲ့တစ်ဖက်မှာလည်းဒေတာရင်းနေထိုင်ကြသူတွေလုံခြုံရေးအတွက်လည်းထဲထွက်နေရတာပါ
။ American ဆိုရအနေနဲ့ Ukraine နဲ့ Israel ကိုအကူအညီပေးသွားဖို့ဆောင်ရွက်နေချိန်မှာပဲ Republican ကြီးစိုးထားတဲ့ American အလို့တော်မှာတော့ဥက္ကဋ္ဌတင်မြှောက်ဖို့အခက်ကြုံနေသေးပါ
The world's on fire.
ကဘာကြီးမီးလောင်နေချိန်မှာအင်မတန်စိတ်ပျက်စရာကောင်းပြီးအန္တရာယ်များတဲ့လမ်းကိုကျွန်တော်တို့ရှောက်နေတာပါ။ဘာနဲ့တူလဲဆိုတော့တစ်ဖက်ကိုစိတ်အားတက်လာအောင်လုပ်တယ်လို့ဖြစ်နေပါတယ်
။အောက်လွတ်တော်မှာ Republican တွေကအုပ်ချုပ်ကိုယာရုကနေဖိရှားထားတာကြောင့်အောက်လွတ်တော်ဥပဒေပြည်ရေးလုပ်ငန်းတွေရပ်နားထားရပါတယ်ခင်ဗျာ။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြရာအမှတ်လေးပါတာလိပ်ပြည့်ချင်ပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ။
အရှေ့လေပိုင်းမှာဖြစ်ပွားနေတဲ့စီးရီးပဋိပက္ခအတွင်းဟာမတ်ကိုထောက်ခံသူတွေကအစ္စရေးစန့်ကျင်ရေးအမေရိကန်စန့်ကျင်ရေးတွေကိုလူမှုကွန်ရက်ဆက်မျက်နှာတွေသုံးပြီးတော့ဝါဒဖြန့်နေကြပါတယ်။အီရန်ရုရှားသရုတ်နိုင်ငံတွေမှာတော့သတင်းမီဒီယာတွေမှာပါဆွဆွဲပြောဆိုမှုတွေလှုပ်ဆောင်လာတာပါအချက်အလက်အခြေခံပြီးတော့အမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်။
အစ္စရေးရဲ့သားထောင်ချီတည်ကြည်ဒဏ်ရာရခဲ့တဲ့အော်တိုဘာ9ရက်နေ့ဟာမတ်စ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဝါမော်နီတက်စ်စစ်ပွဲစောင့်ကြည့်သူများဆိုတဲ့အတီးပြုတ်အပြအမှတ်သားနဲ့ X လူမှုကွန်ရက်သုံးသူကဇီယွန်ဝါရီဆိုရဟာနိုင်ငံတကာမှာပိတ်ပင်ထားတဲ့ Phosphate Bomb တွေကိုဂါဇာကမ်းမြောင်ကအယ်ကာရာမာမျှော်ဇင်တာကိုတပင်ချခဲ့တယ်လို့ရေးတာကိုလူကြည့်တာထပ်ဆင့်ဖြန့်ဝေတာများခဲ့ပါတယ်ဝါမော်နီတက်စ်တင်ထားတဲ့ထဲမှာတော့အော်တိုဝါ10ရက်နေ့အစ္စရေးကဘုံကျဲပြီးနောက်မြင်ကွင်းဗီဒီယိုလည်းပါပါတယ်။ဘုံကျဲပြီးနောက်ဂါဇာအပြည့်အစည်ဗီဒီယိုကိုယုံကြည်ရတဲ့သတင်းတောက်တွေစီကရရှိတာပါ။ဒါပေမဲ့အစ္စရေးအစိုးရက Phosphate Bomb တွေတုံးတယ်ဆိုတာကတော့ထင်ကျင်းနဲ့ပြောတာဖြစ်ပါတယ်။ဒီသတင်းမှန်မှန်မှန်အတည်ပြုလို့မရပါဘူး။ဝါမော်နီတက်စ်ကအစ္စရေးရာရှိတွေကိုအကြမ်းဖက်သမားတွေအစွန်းရောက်တွေလို့မကြာခဏရည်ညွှန်းပေမဲ့ဟာမတ်အဖွဲ့ကတော့အကြမ်းဖက်အဖွဲ့လို့တခါမှမသုံးမနဲ့သူတို့လုံရက်ကိုရှုံချတာလည်းမရှိပါဘူး။ ဟာမတ်ရဲ့ကြေညာချက်တွေ၊ဝါရဖြန့်ကြော်ညာတွေ၊ဗီဒီယိုတွေကိုမကြာခဏမျှဝေပါရယ်။ဟာမတ်ကိုထောက်ခံတဲ့အမည်မဖော်ဆိုရှယ်မီဒီယာအသုံးသူတွေထဲမှာဒီဝါမော်နီတာစာမျက်နှာကဥပမာကောင်းဖြစ်ပါရယ်။ဆိုရှယ်မီဒီယာကိုတေချာအသုံးချပြီးဝါရဖြန့်တာတွေ၊သတင်းမှားပေးတာတွေကိုထိထိရောက်ရောက်နဲ့ယုံကြည်လောက်အောင်လို့လုပ်လို့ရတဲ့ဥပမာပဲဖြစ်ပါရယ်။ဒီတော့ဒီမှာပဲအီရန်ရဲ့နိုင်ငံအုပ်ဆောင်အာယာတိုလာအာလီဟာမနီကမတရားလိုချင်နေတဲ့ဇီယွန်ဝါဒီအစိုးရကစစ်ရေးရောထောက်လန့်ရေးအပိုင်းမှာပါပြင်ဆင်မရအောင်မှာအရှုံးကြီးရှုံးနေခဲ့ပြီလို့ပြောတာကိုဟာမတ်တို့စတင်တိုက်ခိုက်ပြီးတော့၃ရက်မြောက်နေမှာပဲအီရန်က Press TV ရုပ်သံလိုင်းမှာပြသသွားပါတယ်။ရုရှားအရာရှိတွေနဲ့သတင်းဌာနတွေကလည်းဟာမတ်ကအစ္စရေးကိုတိုက်ခိုက်တော့အနောက်နိုင်ငံတွေကယူကရိန်းကိုထောက်ပံ့ထားတဲ့လက်နက်တွေအသုံးပြုခဲ့တယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံက RBK Ukraine သတင်းဌာနအင်တာနက်စာမျက်နှာမှာတော့ရုရှားဟာယူကရိန်းကိုတိုက်ခါချဖို့လှုံ့ဆော်မှုတစိ့တစ်ပိုင်းအနေနဲ့ယူကရိန်းကတင်းဆဲရမိထားတဲ့အနောက်တိုင်းလက်နက်တွေကို Hamas ကိုပေးခဲ့တယ်လို့ယူကရိန်းပြည်မှာထောက်လှမ်းရေးအဖွဲ့ကကိုးကားပြီးသတင်းဖော်ပြပါတယ်။ဒီလိုအစိုးရသတင်းစာ Global Times မှာတော့အမေရိကန်ရဲ့အနောက်နိုင်ငံအများအပြားဟာမီးလောင်ရာလေပင့်လုံနေကြတယ်။ဒါကြောင့်အမေရိကန်ပြည်အရုပ်ဟာကမ္ဘာငြိမ်းချမ်းရေးရဲ့ရန်သူဖြစ်တယ်လို့စွပ်စွဲထားပါတယ
်။ဒီလိုမှမသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေနဲ့အတည်ပြုသိချင်တဲ့ဆိုရင်တော့ VOA ရဲ့ Polygraph စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ကမ္ဘာသလောက်ခီးတော့အစီအစဉ်အလဲရောက်ပါပြီ။ယောမအင်ပါယာလက်ထက်ကဆလို့ခေဆက်ဆက်သမိုင်းရင်ကျင်းမှုအမွေနှစ်တွေရှိတဲ့ဘူဂေးရီးယားနိုင်ငံဆိုဖီယာမြို့တော်ကိုကမ္ဘာသားကခီးသွားဧသည်တွေတွားလည်နေကြပါတယ်။ထူခြားတဲ့ဆွဲဆောင်မှုတွေရှိနေတဲ့ဆိုဖီယာမြို့စီကိုမဆူမြတ်မောင်ကကမ္ဘာသားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ဘောကန်ဒေသနိုင်ငံတွေထဲက EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့ဘယ်လ်ဂေးရီးယားနိုင်ငံဟာထူးခြားတဲ့သမိုင်းနဲ့ယဉ်ကျေးမှုတွေစုစည်းနေတဲ့နေရာဖြစ်ပါတယ်။နိုင်ငံအနောက်ဘက်မှာတည်ရှိတဲ့ဆိုဖီယာမြို့တော်မှာဆိုရင်ယောမခေရှေးဟောင်းအမွေအနှစ်တွေရှေးဟောင်း Greek နဲ့ Ottoman Empire လက်ထက်ကလက်ရာတွေဒါမှမဟုတ်ရုရှားနဲ့ဆိုဗီယက်ပြည်ထောင်စုရဲ့ယဉ်ကျေးမှုလက်ရာတွေကိုတစုတစည်းနဲ့မြင်ရနိုင်ပါတယ်။ဆိုဖီယာမျိုးကရှေးအကြဆုံးအဆောက်အဦဖြစ်တဲ့စိန့်ဂျော့ချ်ဘုရားရှိခိုးကျောင်းဆိုရင်ယောမဘီဇန်တင်းခေတ်၄ရာစုလောက်ထဲကတည်ဆောက်ထားတာဖြစ်ပါတယ်။အဝိုင်းပုံအဆောက်အဦထဲမှာ၁၀ရာစု၊၁၁ရာစုနဲ့၁၃ရာစုလက်ရာနယံစေးရဲတွေကိုဒီကနေ့အထိမြင်တွေ့ရပါတယ်။ Ottoman Empire လက်အောက်၁၄ရာစုမှာဆိုဖီယာမျိုးကြားရောက်ခဲ့ပြီးတဲ့နောက်ပိုင်းမှာဘုရားရှိခိုးကျောင်းကိုဗလီအဖြစ်အသုံးပြုခဲ့ကြတာရုရှားတပ်တွေကြောင့် Ottoman Empire လက်ကလွတ်မြောက်ခဲ့တဲ့၁၉ရာစုနှောင်းပိုင်းလောက်အထိဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ခရီးယံဖျားရှိခိုးကြောင်းအဖြစ်ပြန်လည်အသုံးပြုခဲ့ကြပြီမဲ့အော်တိုမန်လက်ထက်နဲ့အလဲခိလက်ရာအဖြစ်အစဉ်တွေလည်းအခုချိန်ထိရှိနေပါသေးတယ်။အခုလိုဆိုဖီယာမြို့ကိုအုပ်ချုပ်ခဲ့သူအဆက်ဆက်လက်ထက်ကအမှုပညာလက်ရာတွေအပြည့်အစုံတွေကဒီမြို့ရဲ့ထူးခြားမှုဖြစ်တာမို့နိုင်ငံတကာကကမ္ဘာလှည့်ခီးတယ်တွေစိတ်ဝင်စားကြတာဖြစ်တယ်လို့အလန်ညွန်တွေကပြောပါတယ်
။ Poi lo pitno so Sofia ci ti ha combinazio di nogo rosdici stilve e pochi e
Sofia မြို့ရဲ့ထူးခြားချက်ကခေအစုံကမတူတဲ့လက်ရာမျိုးစုံတနေရာထဲမှာစုနေတာဖြစ်ပါတယ်အထူးသဖြင့်မြို့ဟောင်းနေရာမှာနေနိုင်ပါတယ်ကျွန်တော်တို့ခုရောက်နေတဲ့နားကဒေါ်လာရက်စကွဲနေရာမှာဆိုရင်ဗလီရှိတဲ့ကက်သလစ်ဘာသာဝင်ရဲ့ကက်သီဒရယ်ဘုရားရှိခိုးကျောင်းရှိတယ်အော်တိုဒေါ့စ်ဘုရားရှိခိုးကျောင်းရှိတယ်ဂျူးဘာသာဝင်တွေဘာသာရေးဝတ်ပြုတဲ့နေရာရှိပါတယ်အဲ့လိုတနေရာထဲမှာဘာသာမျိုးစုံဝတ်ပြုနေရာတွေစုနေတာကိုကမ္ဘာလှည့်ခီးသွားတဲ့တိတ်စိတ်ဝင်စားကြပါတယ်ကျွန်တော်တို့မြို့ရဲ့ထူးခြားမှုကသူတို့အတွက်သိအံ့ဩစိတ်ဝင်စားစရာဖြစ်နေပါတယ်
အရေးဆိုဗီယက်ပြည်ထောင်စုကြီးမပြိုကွဲခင်တုန်းကအနီးကမဟာမိတ်နိုင်ငံတစ်ခုဖြစ်ခဲ့တဲ့ဘူလ်ဂေးရီးယားနိုင်ငံဟာကွန်မြူနစ်အစိုးရအုပ်ချုပ်မှုအောက်မှာ1989ခုနှစ်အထိရှိခဲ့တာပါ။အဲဒီနောက်မှာဆိုရှယ်လစ်အစိုးရအုပ်ချုပ်ခဲ့ပြီးတော့1993ခုနှစ်မှာတော့ EU ဥရောပသမဂ္ဂရဲ့ဝင်နိုင်ဖို့အတွက်ဒီမိုကရေစီနည်းလမ်းကျအပြောင်းအလဲတွေကိုစတင်လုပ်ခဲ့တာဖြစ်ပါတယ်။2008ခုနှစ်ထဲက EU နိုင်ငံတစ်ခုဖြစ်နေတဲ့ဘူလ်ဂေးရီးယားနိုင်ငံရဲ့သမိုင်းနဲ့ယဉ်ကျေးမှုအစဉ်အလာတွေကထီကိုအလဲလာသူတွေအတွက်လေ့လာစရာတွေဖြစ်နေပါတယ်။
Here is the Balkans but also it's very European and so I feel like
there's a Balkan နိုင်ငံဆိုပေမဲ့ဥရောပသိမ့်ဆန်ပါလေရင်ကျေးမှုနှစ်ခုလုံးရောနေတာကျွန်မအတွက်သိပ်ပြီးတော့စိတ်ဝင်စားဖို့ကောင်းပါလေ
တောင်တန်းတွေပတ်လည်ဝိုင်းနေတဲ့ဆိုဖီယာမြို့တော်မှာရှေးဟောင်းလက်ရာအဆောက်အဦတွေအပြင်စောင်းရာသီနှင်းလျှောစီးနိုင်တဲ့တောင်ဆောင်တွေပင်လယ်ကမ်းခြေတွေပန်းဥယျာဉ်တွေခေတ်မီစားတောက်ဆိုင်တွေအရက်ဘားတွေနဲ့သွာလာလက်ပတ်စရာနေရာတွေလည်းရှိပါတယ်
It's super beautiful
super beautiful. Nothing that I can
တကယ်ကိုလှပတဲ့နိုင်ငံဖြစ်ပါတယ်ဒီနိုင်ငံနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ပုံမပြောသလို short ပြောလို့လည်းမရပါဘူးကျွန်တော်ကတော့ဒီကိုလာလဲရတာတိတ်ကိုသဘောကျပါတယ
်ဘောကန်ဒေသနိုင်ငံတစ်ခုဖြစ်တဲ့ဘူလ်ဂေးရီးယားနိုင်ငံစီကိုအခုနောက်ပိုင်းနိုင်ငံဆောင်ကခီးသွွားဧည့်သည်တွေအလားများနေတဲ့အတွက်အဲလန်းညွန်တွေအလုံများနေပါတယ်
Сешто така, разбира се, особено когато вземем предвид настъпването на
Райендромемя, Мюрюгани, София Мюрти, Зейтататала не лале найне. Линкизин ри 2019 ку нема сапи пьесвэ лажа грега. Хидоа лонган тотэт лара ба. Аку со хидоа эре ти тата няла ра ку чноро тади тами баре.
Bulgaria နိုင်ငံကိုအဓိကလာလည်နေကြတာက Britain, Germany, Czech သမရနိုင်ငံ, Poland နဲ့ Romania နိုင်ငံတို့ကခီးသွွားဧည့်သည်တွေဖြစ်တယ်လို့ပြောပါတယ်ကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်ကထက်ဧည့်သည်85ရာခိုင်နှုန်းပိုများလာမယ်လို့ကမ္ဘာခီးသွွားနဲ့ခီးသွွားလုပ်ငန်းကောင်စီကခန့်မှန်းထားပါတယ
်စစ်နက်ကဒမော်ဂျူဒူစတင်းဒီ30မီလီယံနဲ့ပရမနာထရတူတွက်ကွေတူ
ဘူလ်ဂေးရီးယားကိုလာလေတဲ့ဧည့်သည်အရေအတွက်နဲ့ဧည့်သည်တန်း30လောက်လာနေတဲ့ဂရိနိုင်ငံကိုရှင်ပြောရမယ်ဆိုရင်3ပုံ2ပုံရှိပါတယ်ကမ္ဘာလဲခီးသည်တွေကြားအင်မတန်ရေပန်းစားတဲ့ဂရိနိုင်ငံနဲ့ကျွန်တော်တို့နိုင်ငံလေးဆိုတာဘလို့မတော်ရှင်လို့မရပါဘူးဒါတောင်ခီးသွွားအရေအတွက်က3ပုံ2ပုံလောက်ပဲကွာတယ်ဆိုတော့တိတ်မဆိုးလာပါဘူးဒီထက်ပိုလာကြရင်တော့ပိုကောင်းတာပေါ့ဗျာ
နိုင်ငံတကာဧည့်သည်တွေများလာတာကြောင့်ဒေသခံတွေအတွက်အလုတ်အကိုက်အခွင့်အလန်းတွေပိုများလာမယ်လို့မျှော်လင့်နေကြပါတယ်။ဘာသာယဉ်ကျေးမှုအမွေအနှစ်တွေထူးထူးခြားခြားရှိနေတဲ့ဆိုဖီယာမြို့တော်ကိုလာလေသူတွေအနေနဲ့စိတ်ချလက်ချလဲပတ်နိုင်တာကလည်းအားသာချက်တစ်ခုဖြစ်တယ်လို့မြို့ကန်တွေကမှတ်ယူထားကြပါတယ်
။ Исключително добро намерение. Тук може да спрете пред народния театър.
Bulgaria ကိုပထမဆုံးရောက်လာပြီးမြင်ရတွေ့ရတာတွေအပေါ်အံ့ဩသွားစေတာကဒီနိုင်ငံရဲ့ထူးခြားမှုဖြစ်ပါတယ်။အဲ့ဒီထူးခြားမှုကြောင့်ပဲခီးသွွားလုပ်ငန်းတိုးတက်နေတယ်လို့ပြောရမှာပါ။ Sofia မြို့တော်နဲ့တခြားဥရောပမြို့ကြီးတွေနဲ့ကွာခြားတာကဒီမှာလမ်းပေါ်မှာတွေ့နေရသူအများစုကမြို့ကန်တွေဖြစ်ပါတယ်။နိုင်ငံပေါင်းစုံကဧည့်သည်တွေမဟုတ်ပါဘူး။ဖော်လဲဖော်ရကြပါတယ်။ပန်းချန်နဲ့တွားရင်တော့ကိုယ့်ကိုစကားပြောအဖော်လုပ်ပေးမဲ့သူလွယ်လွယ်လေးရနိုင်ပါတယ်။ဒီမြို့မှာညနေဘက်အေးဆေးဆေးပန်းချန်နဲ့ထိုင်ရှုခင်းအလှချရင်အနားယူမယ်ဆိုရင်2လီတာဇန့်ဘီယာဒဗလင်းမှဒေါ်လာတော့မကျပါဘူး။ပျော်ပျော်ရွှင်ရွှင်နဲ့ဘဝကိုဖြတ်သန်းနိုင်တဲ့နိုင်ငံဖြစ်ပါတယ
်။ EU ဥရောပသမဂ္ဂနိုင်ငံတစ်ခုဖြစ်ပေမဲ့ဘောကန်ဒေသတွေမှာရှိနေတဲ့ထူးခြားမှုအပြင်တမိုင်းဘာသာယဉ်ကျေးမှုတွေအရတခြား EU နိုင်ငံတွေနဲ့မတူတဲ့ Bulgaria နိုင်ငံစီကိုလာရောက်လည်ပတ်ကြတဲ့နိုင်ငံတကာဧည့်သည်တွေအခုနှစ်ပိုင်းတွင်မှပိုပြီးတော့များလာနေပါတယ်။ရှေးဟောင်းလက်ရာအမွေအနှစ်တွေသာမက27ရာစုခင်မီမျိုးတော်တွေမှတွေ့ရတဲ့မျိုးပြအပြင်ဆင်တွေနဲ့အဆောက်အဦတစ်တွေရှိတဲ့ Sofia မျိုးတော်ကတော့အေးအေးဆေးဆေးအနားယူလေးလာအပန်းဖြေခြင်းနဲ့ကမ္ဘာနိုင်ငံဆောင်ကဧည့်သည်တွေကိုဖိတ်ခေါ်နေပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ။
ပို့ထုံးနဲ့မနေ့ပိုင်းအစီအစဉ်တွေကတော့ဒီမှာပဲအဆုံးသတ်ပါပြီ။ကျမတို့အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ channel မှာပြန်လည်ထုတ်လွှင့်မှာဖြစ်တယ်လို့ထုတ်လွှင့်နေကြမီတာ line တွေကလည်းပြန်လည်နားဆင်နေမှာဖြစ်ပါတယ်။အခုတော့ကြံနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။လွန်ခဲ့တဲ့24ရက်အတွင်းမှာအစ္စရေးဂါဇာကနေရာ400ကျော်ကိုလေကြောင်းကနေတိုက်ခတ်ခဲ့ပြီးတော့ပင်လယ်ကမ်းခြေမှာရှိတဲ့ဒုက္ခသည်စခန်းအပါအဝင်လူရပေါင်းများစွာတိုက်ခဲ့ရတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်လူနဲ့ဒရင်နပတ်ကျော်ဒီပတိပခါမှာအနည်းဆုံးလူ9,900ကျော်သေဆုံးခဲ့ကြောင်းပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်အခုလိုအသေးဆုံးများလာတဲ့အတွက်ကုလသမဂ္ဂမွေးချုပ်ကပြစ်ခတ်ရက်စဲဖို့တောင်းဆိုလိုက်ပေမဲ့လည်းချက်ချင်းအပြစ်ရလိုက်တာဟာဟားမတ်အဖွဲ့အတွက်အကျိုးရှိစေလိမ့်မယ်ဆိုပြီးတော့အင်ပြူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပေးချလိုက်ပါတယ်မြန်မာစစ်ကောင်စီပို့ပြီးတော့အားနေတော့အောင်လုပ်နိုင်မဲ့ပို့ပြီးတော့ထိရောက်တဲ့လမ်းကြောင်းဖောက်နိုင်ဖို့ညှိုးလင့်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကဒူတွေညီလာခန့်ရဲ့တတိယကော်မတီကိုပြောကြားလိုက်ပါတယ်ဘန်ရွေလိုအထက်ဘာနာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ချက်လျင်စီရောင်းဝယ်ထားလို့ပြစ်မှတ်အဖြစ်ထားပြီးတော့ပိတ်ဆို့အရေးယူတာအပါအဝင်စစ်ကောင်စီရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုအဖွဲ့ဝင်နိုင်ငံတွေကပေါင်းစပ်ညီနိုင်ဆောင်ရွက်လာကြတာတွေကြောင့်မျှော်လင့်မိတာဖြစ်ကြောင်းလူသားချင်းစာနာထောက်ထားရေးယဉ်ကျေးမှုနဲ့လူမှုရေးရာကိစ္စတွေကိုစဉ်းစားတဲ့ကော်မတီကိုပြောကြားခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်တင်အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့မာတင်ဂီတိုက်ဖြစ်ပါတယ်ပို့ထူးနဲ့မနေ့ဖက်6နာရီနဲ့9နာရီတိအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့လိုင်းတိုမီတာ40လိုင်းတိုမီတာ50နဲ့လိုင်းလမီတာ190အပြင် VOA ရဲ့ website မှာရော VOA ရဲ့ Facebook စာမျက်နှာတို့ကနေတိုက်ရိုက်ထုတ်လင်းခဲ့တာဖြစ်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျေးဇူးအားလုံးပါ